Welcome to the Voice of America in Burmese.
ဒီအောင်ကင်းဝေးတဲ့ညတင်ညဖြစ်ပါစေခင်ဗျာ American ပြည်တော်စု Washington DC မြို့တော် View American ဆန်ကနေ2023ခုနှစ်မေလ28ရက်တနင်္လာညပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 အထိ9လုံးမီတာ3251နဲ့ 9 လုံးမီတာ190အပြင် VO ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီညတော့အစည်းအဝေးကတော့ကျွန်တော်ရနေပ
ါမင်္ဂလာညချမ်းပါရှင်ကျွန်မကတော့ဆုမြတ်ပါပါAmerican အစိုးရချီးငွေပမာဏတိုးဖို့အတွက်အိမ်ပြတော်နဲ့လွှတ်တော်ကြားဆက်လက်ပြီးတော့ဆွေးနွေးနေကြပေမဲ့လည်းဂျွန်လ5ရက်နေ့ရောက်တဲ့အထိအစိုးရလက်ပတ်နိုင်အောင်မှာဖြစ်တယ်လို့ဗန္ဓာရေးဝန်ကြီးကပြောကြားခဲ့ပါတယ်။တူရကီမှာနှစ်ဖက်ဒုတိယအကြော်ရွေးကောက်ပွဲချင်းပမှာမို့တမရအာဒူဝန်နဲ့အတိုက်ခံကောင်းဆောင်ကွစ်တာရိုဂလူးတို့နောက်ဆုံးမဲဆွဲပွဲတွေလုပ်နေကြပါတယ်။ကျောင်းနိုင်ငံမှာတော့မတရားအသင်းသတ်မှတ်ထားတဲ့ဖာလွန်ဂွန်ဘာသာရေးအဖွဲ့ဝင်အမေရိကန်မှာနေထိုင်သူတွေထိခိုက်စေမဲ့လုပ်ရက်တွေလုပ်မှုနဲ့လော့စ်အန်ဂျလိစ်မှာနေတဲ့သူနှစ်ယောက်ကိုတရားရေးဌာနကတရားစွဲလိုက်ပါတယ်။အခုလိုမျိုးထိတ်တန့်ရသတင်းတွေကိုဒီနေ့ညမှာကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါသတင်းတွေပြီးတဲ့နောက်နားဆင်ရမယ့်ထဲမှာတော့သခိုင်းတိုင်းမော်လိုက်မြို့နယ်ဘက်မှာစစ်ကောင်စီတပ်တွေကပေါ်တာဆွဲနေတာနဲ့ပတ်သက်ပြီး
ပေါ်တာဆွဲနေတာရောကျွန်တော်တို့ညောမခေရဲကတော့အိမ်မှာပုံနေတာဒီကရလာကျွန်တော်ဒီနိုင်ငံလာမဖွင့်ရဲဒီလောင်းနေကောင်အဲမျိုးကတော့လာ
ဟောလိုက်မျိုးကတူပြောတာဖြစ်ပါတယ်အပြည့်စုံကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်အပတ်စဉ်ကဏ္ဍဒီမှာတော့ဒုအသံစီစဉ်ဥတမောင်သန်းရဲ့ဒီမိုကရေစီလူခွင့်ရနဲ့ခေပြိုင်ကဘာစီစဉ်အပါအဝင်အာရှနိုင်ငံရေးလေယာစီးပွားသတင်းများနဲ့ဥရုယာတီနဲ့အနာဂတ်ကဘာအစီအစဉ်တွေကိုနောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့ကျွန်တော်ရန်နိုင်တို့ကအကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
American အစိုးရအစုံစိမ်အတွက်ချီးယူနိုင်မဲ့ငွေပမာဏတိုးဖို့အတွက်အစိုးရနဲ့လွှတ်တော်ကြားမှသဘောတူညီမှုမရသေးပေမဲ့ဂျွန်လ5ရက်နေ့အထိအစိုးရလက်ပတ်လို့ရနိုင်သေးတယ်လို့ဗန်ဒါရေးဝန်ကြီးကပြောလိုက်တာမို့စိတ်သက်သာရရစေခဲ့ပါတယ်အစိုးပိုင်းတော့ကဂျွန်လ10ရက်နေ့မှာမှအစိုးရသုံးဖို့ငွေထပ်မချိနိုင်ရင်အစုံစိမ်ပြတ်ပြီးတော့ဝန်ထမ်းတွေလာစာမပေးနိုင်တာအပါအဝင်အစိုးရလုပ်ငန်းတွေထိခိုက်မဲ့အကြောင်းကိုဝန်ကြီးချုပ်နဲ့ရန်လင်ကပြောကြားခဲ့တာပါဒါပေမဲ့အခုတော့ဂျွန်လ5ရက်နေ့အထိအသုံးစိမ်ရှိနိုင်တယ်လို့ဝန်ကြီးရဲလင်းကတောက်ချာနေကခန့်မှန်းပြောကြားခဲ့တာပါတကယ်လို့အမေရိကန်အစိုးရကငွေချင်းငွေတွေကိုပြန်မဆက်နိုင်တဲ့အခြေအနေရောက်သွားရင်ဒီကမ္ဘာလုံးမှာစီးပွားရေးအပေါ်ကြက်ရိုက်ခတ်မှာမို့နိုင်ငံတကာကလည်းစောင့်ကြည့်နေပါတယ်သမ္မတဂျိုးဘိုင်ဒန်ကတော့အစိုးရနဲ့လွှတ်တော်ကြားမှာအကျွေးထပ်ယူနိုင်ရေးသဘောတူညီမှုရမှာပါလို့တောက်ချာနေညနေပိုင်းတုန်းကအကောင်းမြင်ပြောကြားခဲ့ပါတယ
် Things are looking good very optimisticI hope we'll have some clear evidence.
အသုံးစရိတ်ထပ်တိုးချီးယူနိုင်ဖို့ဆွေးနွေးနေတာအချိန်လေးကောင်းနေပြီးတော့သဘောတူညီမှုရမယ်လို့သူအကောင်းမြင်မျှော်လင့်နေတဲ့အကြောင်းသမ္မတဘိုင်ဒန်ကပြောကြားခဲ့တာဖြစ်ပါတယ်။လက်ရှိလွှတ်တော်ကချီးယူနိုင်တယ်လို့သတ်မှတ်ထားတဲ့ပမာဏဒေါ်လာ 31.4 ထရီလီယံဟာဇန်နဝါရီလတည်းကပြည့်သွားတာကြောင့်နောက်ထပ်ပမာဏတိုးပြီးတော့ချီးနိုင်ဖို့အတွက်လွှတ်တော်ကောင်ဆောင်တွေနဲ့အစိုးရကြားမှညှိနှိုင်းဆွေးနွေးနေကြတာပါ။သမ္မတဘိုင်ဒန်နဲ့အောက်လွှတ်တော်ဥက္ကဋ္ဌRepublican အမတ် Kevin McCarthy တို့ကြားသဘောတူညီမှုရဖို့ညှိနှိုင်းနေသူတွေတောက်ချာနေညပိုင်းအထိအခြေအပြင်ဆွေးနွေးခဲ့ကြပါတယ်။ Republican တွေဘက်ကအစိုးရအသုံးစိတ်ကိုတည်တည်တသားရှင်းချရမယ်လို့တောင်းဆိုနေပြီးတော့ Democrat တွေဘက်ကလည်းတောင်းဆိုထားတဲ့တချို့ကိစ္စတွေကမဖြစ်နိုင်ဘူးလို့ပြောနေကြဆဲဖြစ်ပါတယ်။
Ukraine သမ္မတ Volodymyr Zelensky ကယူကရိန်းတွင်နောက်ဆုံးပေါ်တိုက်လေရင်တက်စင်တာအပါအဝင်ခေမီကာကွယ်ရေးလုပ်ငန်းစဉ်တွေထင်တာထပ်မြန်နေပြီလို့မနေ့ကနေ့စဉ်သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ်။တစ်ချိန်တည်းမှာပဲဂျာမနီနိုင်ငံကလည်းဝေဟင်ကနေမြေပြင်ပြစ်မစ္စိုင်းဒုံးကျည်တွေကူညီထောက်ပံ့ပေးဖို့ယူကရိန်းကတောင်းဆိုထားတဲ့အကြောင်းဂျာမနီကာကွယ်ရေးဝန်ကြီးဌာနကဒီနေ့ပြောပါတယ်။ယူကရိန်းကိုစတင်ကျူးကျော်တိုက်ခိုက်ခဲ့ခြင်းကဆက်လို့ရုရှားတပ်ဖွဲ့တွေသိမ်းယူခဲ့တဲ့ယူကရိန်းနယ်မြေတွေကိုပြန်လည်ရယူဖို့တံပြန်ထိုးစစ်အတွက်ပြင်ဆင်နေကြမှာပဲခုလိုတောင်းဆိုလိုက်တာပါ။မိုင်300ကျော်အဝေးထိပြစ်နိုင်တဲ့ခေမီမစားဒုံးတွေကိုယူကရိန်းဘက်ကမကြခင်ရက်တွေတွင်းကပဲတောင်းဆိုခဲ့တာတောင်းဆိုတဲ့စာကိုပို့ခဲ့တာလို့ဂျာမနီကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ်။ယူကရိန်းမြေပေါ်ကနေရုရှားတပ်တွေတံပြန်ထိုးစစ်ဆင်ဖို့ပြင်နေတဲ့အကြောင်းယူကရိန်းမျိုးသားလုံခြုံရေးနဲ့ကာကွယ်ရေးကောင်စီတွင်မူအိုလက်စီဒန်နီလော့ကပြောဆိုထားရမယ်ပဲချိန်ဆမယ်ဆိုတာတော့ထုတ်ဖော်မပြောသေးပါဘူး။ဒီတော့တွင်မှာပဲရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဘရော့ဖ်နဲ့မနေ့ကတွေ့ခဲ့တဲ့တရုတ်နိုင်ငံအထူးကိုယ်စားလှယ်လီခွေးကဒီတရုတ်အနေနဲ့ယူကရိန်းပြဿနာနိုင်ငံရေးအဖြေရဖို့အခိုင်အမာစူးစမ်းသွားမယ်အကြောင်းပြောဆိုခဲ့တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကဒီနေ့သတင်းထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
တူရကီနိုင်ငံမှာတော့ဒီဒုတိယအကြော့သမ္မတရွေးကောက်ပွဲကိုမနေ့ပြန်တတင်းတွေနေမှာကျင်းပမှာမို့ပြန်လည်ရှင်ပြိုင်ကြမဲ့လက်ရှိသမ္မတ Recep Tayyip Erdogan နဲ့အထူးအတိုက်ခံခေါင်းဆောင် Kemal Kılıçdaroğlu တို့နောက်ဆုံးမဲဆွယ်မှုတွေကိုလုပ်နေကြပါတယ်2014ခုနှစ်ထဲကသမ္မတအဖြစ်အုပ်ချုပ်နေပြီးအာဏာရှင်ပိုဆန်လာတဲ့သမ္မတအာဒိုဝန်နဲ့ဒီမိုကရေစီစနစ်ပြန်လည်တည်ဆောက်မယ်လို့ကတိပေးထားတဲ့ကွစ်တာရိုဂလူးတို့ကဘသူ့ကိုသမ္မတအဖြစ်ရွေးမလဲဆိုတာကိုတူရကီပြည်သူတွေနဲ့ပြန်ဆုံးဖြတ်ကြရမှာပါအစိုးရအုပ်ချုပ်ရေးပိုင်းမှာလွန်ခဲ့တဲ့အနှစ်20တဲကနေရာယူထားတဲ့သမ္မတအာဒိုဝန်ဟာအများကြိုက်လုပ်ရက်တွေလုပ်ကိုင်ပြောဆိုနေတာကြောင့်အခြေအနေကောင်းနေပုံရပါတယ်ဘာသာရေးကိုနိုင်ငံရေးနဲ့ရောတာလက်မခံတဲ့အတိုက်ခံပါတီကောင်းဆောင်ကတော့သူသာရွေးကောက်ပွဲမှာအနိုင်ရခဲ့ရင်သမ္မတအာဒိုဝန်ရဲ့အာဏာရှင်လိုဖြစ်နေတဲ့အုပ်ချုပ်ရေးစနစ်ကိုပြောင်းလဲပြစ်မယ်လို့ကတိပေးထားပါတယ်ရှင်
ဗီယူအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းထိုမီတာ32 kHz 9303ညနဲ့9383ညလိုင်းထိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1905နေပြီးတော့ထိုးလင်းပေးနေပါတယ်ခင်ဗျာ
မေလ28ရက်နေ့စနေနေ့ညဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ညပေးပါမယ်ရှင်အမေရိကန်ပြည်ထောင်စုမှာစစ်ပွဲတွေတွင်မှကြာဆုံးခဲ့တဲ့စစ်သည်တွေကိုဂုဏ်ပြုတဲ့ Memorial Day အောက်မေ့ပွဲနေ့တနင်္လာနေ့မှကြာရောက်မှာမို့နိုင်ငံတော်ကဧည့်သည်တွေဝါရှင်တန်မြို့ကိုလာရောက်နေကြပါတယ်။ဝါရှင်တန်မြို့တော်နဲ့ကဲရဲ့ Virginia ပြည်နယ်ကအာလင်တန်အမျိုးသားစစ်သည်တိုင်းအပြင်ကြာဆုံးစစ်သည်တွေအတွက်ဂုဏ်ပြုထိမ့်မှတ်လုပ်ထားတဲ့မြို့တော်တွေကနေရာတွေကိုသွားရောက်ဂုဏ်ပြုနေကြသလိုတချို့ရက်ွက်တွေမှာဆိုရင်အိမ်တိုင်းရှိမှအမေရိကန်အလံငယ်တွေစိုက်ထုတ်ပြီးတော့ကြာဆုံးစစ်သည်တွေကိုမမေ့ဘူးဆိုတာပြသနေကြပါတယ်။1948ခုနှစ်ခေတ်ကစတင်ခဲ့တဲ့အစဉ်အလာတိုင်းအာလင်တန်စစ်သည်တိုင်းနဲ့မှကြာဆုံးစစ်သည်တွေမြုံနှံထားရနေရာတိုင်းမှာလည်းစစ်သားနဲ့ပါဝင်ကူညီသူစုစုပေါင်း1000ကျော်ကအလံငယ်တွေကိုပြီးခဲ့တဲ့ရက်ပိုင်းတွေကစိုက်ထူပေးခဲ့ကြပါတယ်။ဝါရှင်တန်မြို့တော်မှာကြာဆုံးစစ်သည်များအတွက်အထိတ်မှတ်ဂုဏ်ပြုအခမ်းအနားတွေ၊စီတန်းလမ်းလျှောက်ပွဲတွေ၊ဂီတဖျော်ဖြေပွဲတွေလည်းကျင်းပပါတယ်။ Memorial Day နေ့ဟာအစိုးရရုံးပတ်ရက်နေ့လည်းဖြစ်တာမို့ပြည်တွင်းခီးသွားကြသူတွေလည်းတော်တော်များများရှိပါတယ်။ရုံးပတ်ရက်ရှိအတွင်းမှာမိုင်90ထက်မနည်းခရီးကိုကားမောင်းထွက်ကြမဲ့သူ38တန်းအထိရှိနိုင်တယ်လို့ American Motor ယာဉ်များအသင်း Triple A ကခန့်မှန်းထားပါတယ်ရှင်။
ဖာလုံကောင်းဘာသာရေးအဖွဲ့ကိုတရုတ်စိုးရွားကပြစ်မှတ်ထားဖြိုခွဲမှုတွေမှာပါဝင်ပတ်သက်ခဲ့သူ2ဦးကိုတရားစွဲလိုက်တဲ့အကြောင်းအမေရိကန်တရားရေးဌာနကပြောပါရယ်လော့စ်အန်ဂျလိစ်မြို့မှာနေထိုင်နေတဲ့အမေရိကန်နိုင်ငံသားခံယူထားသူဂျွန်ချန်နဲ့အမြဲတမ်းနေထိုင်ခွင့်ရထားသူလင်ဖန်တို့ဟာအမေရိကန်ခြေစိုက်ဖာလုံကောင်းအဖွဲ့ပေါ်အခွန်ကင်းလွတ်ခွင့်ကိုပယ်ဖျက်ပေးဖို့လက်ထိုးခဲ့မှုနဲ့ဆွဆွဲခံရပြီးဖမ်းဆီးထားတာပါတရုတ်စိုးရွားကိုဝေဖန်တာကြောင့်နိုင်ငံတွေပြိပင်ခံရတဲ့ဖာလုံကောင်းဘာသာရေးလှုပ်ရှားမှုအဖွဲ့ရဲ့လှုပ်ရှားမှုတွေကိုအနောက်ရှက်ပြီးနိုင်နေဖို့တရုတ်စိုးရွားကနှီးမျိုးစုံသုံးလှုပ်ဆောင်နေတဲ့အစီအစဉ်တွေထဲမှာအခုလိုအခွန်ကင်းလွတ်ခွင့်ပြက်အောင်ကြိုးပမ်းတာကတစ်ခုပါဝင်ဖြစ်တယ်လို့တောက်ကြနေကထုတ်ပြန်တဲ့တရားရေးဌာနထုတ်ပြန်ချက်မှာဖော်ပြထားပါတယ်အခွန်အရာရှိတယောက်လိုဟန်ဆောင်ထားတဲ့ဖာလုံအစိုးရထောင်လိုင်းရေးကိုဂျွန်ချန်နဲ့လင်ဖရန်တို့ကဒေါ်လာ5000ငွေသားပေးပြီးတော့အမေရိကန်အောက်ခွန်ဌာန IRS မှာဖာလုံကောင်းအဖွဲ့ပေါ်အခွန်ကင်းလွတ်ခွင့်ပယ်ဖျက်ပေးဖို့တိုင်းသာတင်ထားတာကိုထိရအောင်အရေးယူပေးဖို့ကြိုးပမ်းခဲ့တယ်လို့တရားရေးဌာနကပြောပါတယ်ဖာလုံကောင်းအဖွဲ့အတွက်အခွန်ကင်းလွတ်ခွင့်မရရင်ရပ်တည်ဖို့ခက်ခဲနိုင်တာကြောင့်ဒီနည်းနဲ့ဖာလုံကောင်းအဖွဲ့ဝင်တွေကိုနှိမ်နှင်းဖို့လုပ်နေတာဖြစ်ပါတယ်ခင်ဗျာ
ကွန်ပျူတာတွေဒီ electronic ပစ္စည်းတွေထဲမှာသုံးတဲ့ semi conductor တွေဈေးကွက်ထဲမှာဖြည့်ဆည်းမှုပြတ်တောက်မသွားအောင်ဆွေးနွေးမှုတွေပူပေါင်းဆောင်ရွက်မှုတွေတိုးမြင့်လုပ်သွားဖို့အတွက်တရုတ်နဲ့တောင်ကိုရီးယားကြားမှာသဘောတူခဲ့ကြပါတယ်ကွန်ပျူတာ chip တွေလို့လည်းခေါ်ကြတဲ့ semi conductor တွေနဲ့ပတ်သက်လို့ American နဲ့တရုတ်ကြားပြဿနာရှိနေချိန်မှာအခုလိုတောင်ကိုရီးယားနဲ့သဘောတူညီမှုရရှိတာလို့တရုတ်ကုသန်းရောင်းဝယ်ရေးဝန်ကြီးကပြောခဲ့တာပါသူနဲ့တောင်ကိုရီးယားကုန်သွယ်ရေးဝန်ကြီးတို့ဟာ American ပြည်ထောင်စု Detroit မြို့မှာကျင်းပတဲ့ Asia Pacific စီးပွားရေးပူပေါင်းဆောင်ရွက်ရေး APEC ညီလာခံမှာတောက်ကြနေတော့ကဘေးပန်းတွေ့ဆုံဆွေးနွေးကြတာဖြစ်ပါတယ်။မျိုးဆက်တဲ့အစမြင့်နည်းပညာတွေနဲ့ semiconductor တွေထုတ်လုပ်နိုင်ရေးပူးပေါင်းဆောင်ရွက်ဖို့အတွက် American နဲ့ Japan နိုင်ငံကုန်သွယ်ရေးဝန်ကြီးတွေနဲ့ APEC ညီလာခံဘေးပတ်မှာသဘောတူခဲ့ကြပါတယ်ရှင်
။ Hong Kong ကျွန်းကချန်ကျောင်းမြို့ကနာမည်ကြီးပေါ့စီလူပွဲတော်ကြီးကို COVID ကြောင့်3နှစ်နားခဲ့ရကနေဒီနှစ်မှာတော့အပြည့်အဝပြန်ပြီးတော့ကျင်းပခဲ့ပါတယ်။ပေ60လောက်အမြင့်တိုင်ကြီးပေါ်မှာကတ်ထားတဲ့ပေါ့စီတွေကိုအပြိုင်တက်ပြီးတော့ပေါ့စီအများဆုံးလူကြတဲ့ပွဲတော်ကိုချန်ကျောင်းမြို့ကျွန်းချန်ကျောင်းကျွန်းမြို့လေးမှာလွန်ခဲ့တဲ့နှစ်ပေါင်း100ကျော်တည်းကကျင်းပလာခဲ့တာပါမုံအပြိုင်လူကြသူတွေဟာအမြင့်ဆုံးရောက်အောင်တွေ့တက်တဲ့တစ်ချိန်တည်းမှာပဲခါနောက်ချီထားတဲ့အိတ်ဒီတဲကိုပေါ့စီတွေအများဆုံးရောက်အောင်လူပြီးထဲကြတာကိုပရိသတ်တွေကလည်းအောက်ကနေတောင်းတောင်းဖြပြအားပေးကြပါတယ်ချန်ကျောင်းပေါ့စီလူပွဲတော်စီကိုဟောင်ကောင်ဒေသခံတွေကဘာလဲခီးတယ်တွေထောင်နဲ့ချီတကူတကလာကြလေရှိပါတယ်ပွဲတော်မှာပေါ့စီလူပွဲအပြင်မြို့ရဲလမ်းတွေမှာလည်းအလားပြစီတန်းလဲလဲပွဲတွေကိုလုပ်ကြပါတယ်ခင်ဗျာ
Washington, the voice of America, VOA.
နောက်ဆုံးသတင်းတွေကိုမဆုမြတ်မုံနဲ့ကျွန်တော်ရန်နိုင်တို့ကကြေညာပေးခဲ့တာဖြစ်ပါတယ်။အခုကဆက်ပြီးတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့သကိုင်းတိုင်းမော်လိုက်မြို့ဘက်မှာပေါ်တာဆွဲတဲ့အကြောင်းကိုပြောပြချင်ပါတယ်။စီရဲတင်းမာနေတဲ့သကိုင်းတိုင်းမော်လိုက်မြို့နယ်မှာဒီအပိုင်းတွင်စစ်ကောင်စီတပ်ကနေ့စဉ်စိုးစလို့ပေါ်တာဆွဲနေတာကြောင့်မော်လိုက်မြို့မှာဈေးဆိုင်တွေပိတ်ထားပြီးတော့မြို့ကန်တွေလည်းအိမ်ပြန်မထွက်ရဲပဲဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်။မနေ့တောက်ချာနေ့တနေ့တည်းမှာလည်းလူ100လောက်ဆွဲခံရပြီးပေါ်တာဆွဲခံရသူတွေဟာစစ်ကောင်စီတပ်တွေကလက်နက်ကြီးတွေတဲခိုင်းတာခံရတယ်လို့ဒေသခံတွေကပြောပါတယ်။မော်လိုက်မြို့ကအခြေအနေကိုတော့အလိမ်မာကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
။မော်လိုက်မြို့နယ်မှာစစ်ကောင်စီတပ်နဲ့ဒေသခံ PDF တွေကြားဒီလ12ရက်နေ့ကစတင်ပြီးတော့တိုက်ပွဲတွေဖြစ်ပွားနေတာပါ။စစ်ကောင်စီတပ်ဖွဲ့တွေကတော့လေကြောင်းကနေပါပြစ်ခတ်တိုက်ခတ်တာတွေရှိနေပါတယ်။ဒီလ22ရက်နေ့မှာတော့တိုက်ပွဲဖြစ်ပွားရာမော်လိုင်းမြို့အရှိတ်ကန်းကိုလက်နက်ပို့ဆောင်ဖို့နဲ့ဒဏ်ရာရသူတွေကိုတည်ယူဖို့မော်လိုင်းမြို့အတွင်းမှာပေါ်တာဆွဲတာတွေဇက်တိုက်လှုပ်လာတယ်လို့ဒေသခံတွေကပြောပါတယ်။လက်တလောမော်လိုင်းမြို့ပေါ်မှာပေါ်တာဆွဲနေတဲ့အခြေအနေကိုမြို့ခံတို့က VOA ကိုအခုလိုပြောပြပါတယ်။
ဒီပေါ်တာဆွဲနေတာကကျွန်တော်ညီလေးကမထွက်ရဲဘာလဲအိမ်မှာပုံနေတာဒေဒီရလည်းကျွန်တော်ဒီနိုင်ငံလည်းမဖွင့်ရဲဒီကောင်းလည်းကောနော်အဲမျိုးကတော့လာမရှိတော့တာပါလေစောစောကညီနားလေးကဒီလေးရေရှိရဲကောမရှိဘူး၆လောက်ကလည်းမနေ့ကဆွဲတာကကျွန်တော်တို့မနေ့စာရေးစဆွဲတာတန်လေးကိုမညလည်းဆွဲတယ်အဲဒါတရားပိုင်းတော့ရတော့ကြည့်ကြတယ်ရက်ကတည်းကဝန်တိုင်းမှဆွဲတာဆိုးတာကဒီနေ့ကဆိုးတာဒီနေ့လည်းဆော့ဆော့နေတယ်ဒီနေ့ပိုင်းကမဆွဲဘူးဒီနေ့လည်းမဆွဲ
အရင်ရက်တွေကမနက်6နာရီမတိုင်ခင်နဲ့ညနေ6နာရီနောက်ပိုင်းပေါ်တာဆွဲတာတွေရှိပေမဲ့နောက်ပိုင်းမှာတော့နေခင်းမှာပါဆွဲလာတာလို့လည်းဒေသခံတွေကပြောပါတယ်။တောက်ကြနေ냐ကစားရင်ချောင်းစွန်ရဲချောင်းနဲ့မိုးကောင်းရက်ကွက်တွေအတွဲဝင်ဆွဲခဲ့ပြီးတော့ဒီကနေ့နေခင်းမှာတော့ကလက်တော်ရက်ကိုဝင်ဆွဲခဲ့တယ်လို့ပြောပါတယ်။အရင်ရက်ကပေါ်တာဆွဲခံရသူတွေကိုတော့တိုက်ပွဲဖြစ်ပွားရာနေရာဘက်ကိုလက်နက်ခဲယမ်းတွေနဲ့လူနာတွေကိုတည်ယူပို့ခိုင်းတာရှိတယ်လို့ဒေသခံအမျိုးသမီးတူကပြောပြပါဗျ။န
ေရာပို့လိုက်တာသူတို့အခုစစ်တပ်ကစုံမထားတဲ့ရှိတဲ့ကျန်တောင်းရင်ကဏ္ဍတော့ပဲကိုသူ၆ပါးရောတာ၃တင်လောက်ဆိုတင်ရတယ်ရှိပထမဆုံးသူတို့ဆွဲသွားတဲ့ဟာတွေကဒီအမြောက်ပေါ်တော့120မမကြီးကြီးရဲ့အဲ့ဒီ limit တည်ရဲ့သူတို့တည်ခိုင်းနေရှိအပြန်ကြတော့သူတို့လူနာတွေခန်းခိုင်းနေခြင်းပေါ်လိုက်ကိုလေခံရရထားတဲ့စက်ကောင်စီကားတွေကိုသူတို့ခန်းခိုင်းနေခြင်းအဲ့ဒီတောင်းရင်ကနေဒီတော့မှဒီမော်လိုက်ထီကိုခန်းခိုင်းတာခြင
်းနှစ်ဖက်တိုက်ခတ်မှုတွေကတော့ဒီကနေ့လည်းရှိခဲ့ပြီးဒီလိုတိုက်ပွဲတွေကြောင့်မော်လိုက်မျိုးအရှိတ်ကန်ကတောင်းအင်းရွာမှာရွာသား80လောက်ပိတ်မိနေတယ်လို့ဒေသခံအမျိုးသမီးကပြောပါတယ်
တိုက်ပွဲတွေလည်းဆက်ဖြစ်နေရှင်းမနေ့ကတည်းကတော့နားလေရှင်းတန်တန်းတော့နားမှာဖြစ်တာပါရှင်းတောင်းရင်သူလေးရွာမှာသူတို့ပထမတိုက်ပွဲဖြစ်ပြီးတော့ဒုတိယရက်မှာပေါ့နော်သူရွာသားတွေရှစ်ပြင်းတော့ပိတ်နေနေတယ်ရှင်းဖုံးကြောင်းမှာစီးနေနေရယ်ရှင်းတော့မရှိဘူးသူတို့လုံးဝတောက်ခတ်မပြီးတော့ဘယ်နဲ့တောက်ဆောင်လူလာလူအပ်တာမှလည်းခိုင်းနေပါလိမ့်ရှင
်းမော်လိုက်မြို့နယ်မှာဒီလ12ရက်နေ့ကနေစတင်ပြီး22ရက်နေ့အထိတိုက်ပွဲတွေဇက်တိုက်ပြင်းထန်ခဲ့ပါတယ်ဒီလိုတိုက်ပွဲဖြစ်ပွားနေစဉ်ပြီးခဲ့တဲ့12ရက်နေ့16ရက်နေ့20နဲ့21ရက်နေ့တွေမှာလေကြောင်းကလာရောက်ပစ်ခတ်တာတွေရှိခဲ့ပါတယ်။လေကြောင်းကပုံကျဲတိုက်ခတ်တာနဲ့မြေပြင်ကလက်နက်ကြီးပစ်ခတ်တာကြောင့်မော်လိုက်မြို့အရှိချမ်းကကျေးရွာ20လောက်ကဒေသခံတွေထောင်ထဲချီတိတ်ရှောင်နေကြရပြီးလက်တလောလူစည်းရေးကောက်ယူနိုင်တာတော့မရှိသေးဘူးလို့ဒေသခံတွေကပြောပါတယ်။မော်လိုက်မြို့နယ်အတွင်းတိုက်ပွဲတွေပြင်းထန်နေချိန်မှာပဲကလေးဝ PDF အဖွဲ့ကကလေးဝမြို့နယ်နဲ့ချင်းတွင်းမြစ်အထက်ပိုင်းတက်ကဲချင်းဖောင်းပြင်းဟုံမလင်ခနီးမြို့နယ်တွေကိုဆက်သွားထားတဲ့ကားလမ်းကိုစီရေးအခြေအနေအရရက်အကန့်အသတ်မရှိပိတ်လိုက်ကြောင်းဒီကနေ့29ရက်နေ့နေ့စွဲနဲ့တတိပေးချက်ထုတ်ပြန်ထားပါတယ်
စကိုင်းတိုင်းမော်လိုက်မြို့ဘက်မှာဒီစစ်ကောင်စီတပ်တွေကပေါ်တာဆွဲနေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့အလိမ်မာကပြောပြခဲ့တာဖြစ်ပါတယ်။အခုကဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်။ဒီထက်ကမှအရင်ဆုံးတော့ဒုသာအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။ရန်ကုန်မြို့ကစက်ရုံတချို့မှာဒီနေ့နွေရာသီစံချိန်တင်အပူလွန်ကဲနေတဲ့အချိန်မှာအလုပ်သမားတွေကိုလေးပန်းကာမဖွင့်ပေးတဲ့အပြင်စက်ရုံတွေလေဝင်လေထွက်ကောင်းအောင်လည်းမလုပ်ပေးဘူးလို့အလုပ်သမားတွေကပြောပါတယ်။အပူတံကြောင့်ကျန်းမာရေးပြဿနာတချို့ကြုံရတဲ့အခါမှာလည်းထာဝရရှိသူတွေဘက်ကဘာမှမဆောင်ရွက်ပေးဘဲဖိအားပေးခိုင်းစေတဲ့ဒါခံနေရတဲ့အကြောင်းကိုတော့ဒီတစ်ပတ်ဒုအသံစီစဉ်မှာ Frontier မြန်မာဝိုင်းတော်သားတွေကတီးဖြတ်တင်ဆက်ပေးထားပါတယ်ခင်ဗျာ
စပန်ကအကြီးရတက်ထားတယ်ဒါမှမဟုတ်ရင်တို့ပစ္စည်းတွေပြက်နေရတို့ပစ္စည်းတွေနိုင်ငံသားကိုပာရတာတို့မျိုးမျိုးတော့အကြောင်းပြချက်တွေတော့ပေးရပါတော့နော်
ဒီလုပ်ငန်းဝင်ပေးရတဲ့ကိစ္စရေးဆိုတာကအလုပ်ရှင်တွေကဥပဒေမှာရှိသေးတာဖြစ်တဲ့အတွက်လုပ်ကိုလုပ်ပေးရမှာပေါ့နော်ဒီလေဝင်လေထွက်ကောင်းဖို့ဆိုလို့ရှိရင်စက်ရုံမှာလုံသားအင်အားနဲ့ညီမျှတဲ့အဆောက်အအုံနဲ့ညီမျှတဲ့ချို့ဆိုလို့ရှိရင်ရေအေးလိုက်တာတွေလားဒါတွေကပေးတာမျိုးရှိတယ်ပေါ့နော်ချို့ဆိုလို့ရှိရင်တော့ပန်ကာတွေနဲ့တွားတာမျိုးပေါ့နော
်ပြီးခဲ့တဲ့လတွေတုန်းကနိုင်ငံနဲ့ဒဝမ်အပူဒဏ်စံချိန်တင်မြင့်တက်ခဲ့ပါတယ်ဒါပေမဲ့ရန်ကုန်မြို့ကအထည်ကျုပ်စက်ယုံကကြီးကြပ်ရေးမှုတွေဟာအလုပ်သမားတွေအလုပ်ချိန်တွင်အပူဒဏ်တက်တာအောင်လုပ်ပေးဖို့အတွက်ပန်ကာဖွင့်ဖို့ခွင့်မပြုကြပါဘူးမင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Foundation Heron တဲကတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်အဆောင်မကိုအလွတ်တန်းသတင်းတောက်မုံမုံကရေးသားထားပြီး Frontier မြန်မာကသတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါ။အဆောင်မအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုထည့်သွင်းအသုံးပြုမထားသလိုအသံတချို့ကိုလည်းပြောင်းလဲအသုံးပြုထားပါတယ်ရှင်။
မီတာကတက်မှာဆိုတဲ့အတွက်ပူလောင်အိုက်ဆက်လာတဲ့နှွေခေါင်ခေါင်မာအောင်ကြည့်ကြရင်မူတွေကစက်ယုံတဲ့ပန်ကာပေးမဖွင့်ဘူးလို့ရန်ကုန်မြို့ကအမည်မဖော်လိုတဲ့အထည်ချုပ်စက်ယုံအလုပ်သမားတဦးကပြောပြပါဗျ။ကြည့်ကြရင်မူတွေဖျက်တောက်ထားတဲ့တခြားအရာတွေလည်းရှိပါသေးတယ
်။တောက်ရည်တွေနဲ့ပတ်သက်ပြီးတော့သူကအေးအောင်တော့မလုပ်သေးနိုင်ဘူးတကယ်မပူအောင်တော့သူလုပ်ပေးမယ်ဆိုပြီးတော့သူကတိတော့ခံထားတယ်ပေါ့နော်။အခုညီမတို့ဒီကြုံနေရတဲ့ပြဿနာပါလဲဆိုလို့ရှိရင်ဒီဧည့်သည်တွေလာမယ်ကိုယ်စားလှယ်တွေလာမယ်လို့ပြောတဲ့အခါကျလို့ရှိရင်ဒီကျုပ်ပြားလည်းမပြောလဲဆိုတဲ့အခါကျကျွန်တော်ဝန်ထမ်းတွေကြွရပေါ့နော်။ဥမာထားတယ်တကယ်လို့နင်တို့ကဘသူကပဲမင်းနေကြီးရပူလားလို့မင်းကြီးကအေးတယ်လို့ပဲချီသူပြောထားတယ်ပေါ့နော်။
မြန်မာမှာနွေရာသီစပြီးဆိုတဲ့မက်လာကစားလို့မြို့ကြီးတွေအပါအဝင်တနိုင်ငံလုံးအပူချိန်တိတိတသာမြင့်တက်လာခဲ့ပါတယ်။ဒီလိုနေပူချိန်မြင့်တက်နေချိန်မှာအာနာတိမ်မှုရဲ့နောက်ဆက်တွဲစီးပွားရေးကျဆင်းတာနဲ့အတူလက်စစ်မီးတွေကလည်းပုံမှန်မရနေတော့ပါဘူး။ရန်ကုန်မြို့ရဲ့တချို့နေရာမှာနိုင်ရီပိုင်းသာလက်စစ်မီးရပြီးနိုင်ငံရဲ့တခြားဒေသတွေမှာတော့ဒီထက်အခြေအနေပိုဆိုးပါတယ်။ဒါအပြင်လက်စစ်နဲ့စွန့်အင်ဝန်ကြီးဌာနကဝန်ထမ်းထောင်ပေါင်းများစွာအလုပ်ထွက်ကြတာဒါမှမဟုတ်စစ်တပ်ကိုဆန့်ကျင်တဲ့အကြမ်းမဖက်လှုပ်ရှားမှု CDM မှာပါဝင်သွားကြတာလည်းရှိနေပါတယ်။အပူချိန်40နဲ့45ဒီဂရီရောက်သွားတဲ့ရန်ကုန်မြို့ကစက်ယုံအလုပ်ယုံတချို့အတွင်းမှာဆိုရင်ပန်ကာမဖွင့်ပေးရဒါမှမဟုတ်လေဝင်လေထွက်မကောင်းတဲ့နေရာတွေမှာ PRP အလုပ်စီခိုင်းခံရတာကြောင့်အလုပ်သမားတွေအတွက်ကျန်းမာရေးပြဿနာတွေဖြစ်လာစေခဲ့ပါတယ်။
ဆေးရုံလေး line တွေအပေါ်ကြီးကနေပန်ကာအကြီးကြီးပေါ့နော်ခွင့်ပေးဖို့ဒီမှာတော့တောင်းဆိုထားရတယ်သူတို့ပစ္စည်းတွေကပြက်နေရတို့ပစ္စည်းတွေကအလိုလိုနိုင်ငံသားကိုမှားရတာတို့သူအမျိုးမျိုးတော့အကြောင်းမျက်ချက်တွေတော့ပေးရပါတော့နော်ငကူလေးကတော့အခုချိန်နှုတ်ပေးထားတဲ့ညာမျိုးရှိတယ်ဖြေကြတော့အချင်းပြေလားဆိုတော့ခါလဲတော့မပူအောင်လို့ပဲကိုလေးကထိန်းနောက်ညာတဲ့ပုံမျိုးပေါ့နော
်အလုပ်သမားတွေကအလုပ်လုပ်ရင်အရန်ပူလာရင်တာဖို့ဓာတ်စာရေးယူသွားဖို့ကိုလည်းချစ်ချက်ရင်မှုတွေကယူခွင့်မပေးပါဘူးဒါတွေမှောက်ရင်စက်ယုံတွေကအကုန်ချမ်းတွေအယောင်ဆုံးချင်းသွားမှာကိုကြောက်ကြလို့ဖြစ်ပါတယ်မြန်မာမှာဒီနှစ်ဟာအပူဆုံးနှစ်တစ်နှစ်ဖြစ်တယ်လို့မိုးဇလာရဲ့အချက်လက်တွေအရသိရပါတယ်ရန်ကုန်အပါအဝင်မြို့ကြီးဆယ်မြို့မှာအပူချိန်40ဒီဂရီဆဲလ်စီယပ်ထက်ကျော်ပါတယ်မီးအချိန်အကြာကြီးပြက်လို့အပူဒဏ်ကြောင့်သေဆုံးသူအနည်းဆုံး3ယောက်ရှိရဲ့လို့မီဒီယာတွေကဖော်ပြကြပေမဲ့အပြင်မှာဒီချက်လည်းပိုများနိုင်ပါတယ်အမျိုးသမီးလှုပ်သားတွေအများဆုံးရှိရဲ့အထည်ချုပ်စက်ယုံတွေမှာတော့ကိုဝန်ဆောင်တွေကလည်းအပူဒဏ်ကြားမှာဒီအခြေအနေတွေကိုအံတုရင်အလုပ်လုပ်ကင်နေကြရပါတယ်။အပူဒဏ်ကြားဖြစ်တဲ့နောက်ဆက်တွဲခေါင်းမူးခေါင်းကိုင်အော့အန်တဲ့လူတွေလည်းစက်ယုံတွေမှာမကြာခဏဖြစ်ပွားနေပေမဲ့စက်ယုံတွေဘက်ကတော့ဒါကိုလစ်လျူရှုထားတဲ့အခြေအနေဖြစ်ပါတယ်။2019ခုနှစ်ကပြဋ္ဌာန်းခဲ့တဲ့လုပ်ငန်းခွင့်ဘေးရန်တည်းရဲ့ကင်းရှင်းရေးဥပဒေထဲမှာအလုပ်သမားတွေဟာဒီလိုလူအခွင့်အရေးချိုးဖောက်တာတွေကိုကာကွယ်ပိုင်ခွင့်ရှိတယ်လို့ပြဋ္ဌာန်းချပြီးသားဖြစ်ပါတယ်။ဒါပေမဲ့2021ဆေးအနာသိမ်းပြီးနောက်ပိုင်းကလေးကအခွင့်အရေးတစားစားနဲ့တိုက်စားခံလာရပါပြီ။အနာသိမ်းနှစ်ကျော်ကာလအတွင်းအလုပ်သမားခေါင်းဆောင်နဲ့အလုပ်သမားအရေးလှုပ်ရှားသူ 300 ကျော်ဖမ်းဆီးထောင်ချခံထားရတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာအလုံသမားတမကများအဖွဲ့ချုပ် CDUM ရဲ့ဗဟိုအလုံးအမှုဆောင်အဖွဲ့ဝင်မခိုင်စာအောင်ကပြောပါတယ်။ကျန်တဲ့တချို့သူတွေဟာလည်းအဖမ်းခံရနိုင်တာကြောင့်ရှောင်နေကြရပါတယ်။ကျန်တဲ့အလုံသမားအဖွဲ့စည်းတွေဟာလည်းပြောဆိုလုံးကန်သမျှကန့်သက်ခံထားရတဲ့အခြေအနေပါ။ဒါတွေအားလုံးရဲ့ရလက်ကတော့အလုံသမားတွေနင်းနာသမျှကိုတန်ကြားနိုင်မဲ့ရန်တရားတွေရက်တန့်သွားခဲ့ရတာပါ။မြန်မာနိုင်ငံအထွေထွေလုံသမားသမဂ္ဂများအဖွဲ့ချုပ် FGWM ဥက္ကဋ္ဌမမိုးစန္ဒာမြင့်ကအလုံသမားဦးစီးဌာနရဲ့စစ်ဆေးရေးမှုတွေဟာစက်ရုံလုပ်ငန်းဝင်တွေထိသေးချာသွားပြီးတော့ကျန်းမာရေးနဲ့လုပ်ငန်းဝင်ပြည်နယ်ရဲ့ကင်းရှင်းရေးစီကံလိုက်နာမှုရှိမရှိကိုစစ်ဆေးသင့်တယ်လို့ဆိုပါတယ်
။ဒီလုပ်ငန်းဝင်ပြည်နယ်ရဲ့ကင်းရှင်းရေးဆိုတာကအလုပ်ရှင်တွေကဥပဒေမှာရှိပြီးသားဖြစ်တဲ့အတွက်လုပ်ကိုလုပ်ပေးရမှာပေါ့နော်။ဒီလေဝေလေထွက်ကောင်းဖို့ဆိုလို့ရှိရင်စက်ရုံမှာလုံသားအင်အားနဲ့ညီမျှတဲ့အဆောက်အအုံနဲ့ညီမျှတဲ့တို့ဆိုလို့ရှိရင်ရေအေးလိုက်တာတွေလားဒါတွေကပေးတာမျိုးရှိတယ်ပေါ့နော်တို့ဆိုလို့ရှိရင်တော့ပန်ကာတွေနဲ့တွားတာမျိုးပေါ့နော်ဒါပေမဲ့အဲ့ဒီပစ္စည်းတွေပန်ကာတွေရေလိုက်တာတွေကလည်းစက်ရုံနေမှာလုံသမားတွေရဲ့အရေအတွက်နဲ့ညီမျှအောင်မရှိဘူးပေါ့နော်
အထည်ချုပ်စက်ရုံတွေမှာချုပ်ရိုးချုပ်သားတွေသေချာမြင်ရအောင်တတ်ထားတဲ့မိချောင်းတွေဟာအပူချိန်ပိုတက်စေရလို့သူကဆက်ပြောပါဗျ။
အလုပ်သမားတွေကနေရဲ့အပူ၊စက်ရုံရဲ့အပူ၊လုပ်ငန်းဝင်ရဲ့မိချောင်းတွေရဲ့အပူတွေကိုခံနေရတဲ့အပေါ်မှာလေဝင်လေထွက်မျှတမှုမရှိတဲ့ဒဏ်တွေကိုခံစားတချို့ဆိုလို့ရှိရင်နေအရန်ပူတဲ့အချိန်မျိုးဆိုရင်အလုပ်သမားတွေကလုပ်ငန်းခွင်ထဲမှာမူးမက်လေလဲတဲ့အခြေအနေမျိုးဖြစ်တယ်ပေါ့နော်ဖြစ်ကြတယ်တအားပူပြီးတော့အဲခေါင်းတွေမတရားကိုက်ချွေးတွေမတရားထွက်ပြီးတော့မှဒါတွေကလည်းအရှိမကျွန်တော်တို့အများကြီးကြုံခဲ့ဘူးရယ်ပေါ့နော်လှုပ်ရှင်တွေဘက်ကတော့သူတို့အကျိုးမြတ်ရဖို့အတွက်ကိုပဲသူတို့ကတော့သူတို့ရဲ့ဒီအကျိုးစီးပွားအပေါ်မှာရုပ်ရော်မသွားဘဲနဲ့တော့သူတို့လှုပ်ရှားရှိတဲ့ဟာကိုဆက်လုပ်နေတာပေါ့နော
်အလုံသမားတွေရင်ဆိုင်နေရတဲ့ဒီအပူဒဏ်ပြဿနာကသူတို့အလုံချိန်ပြီးသွားရင်တော့မပြီးသေးပါဘူးစက်ရုံအလုပ်သမားတွေဟာလူများစွာစုနေကြတဲ့အဆောင်ခန်းချင်းချင်းလေးရဲ့မှာသူတို့လှုပ်ဖို့အကင်ဖက်တွေနဲ့အတူနေကြရတာပါအဆောင်မှာလည်းမီးပြတ်ကြတာကများလို့အလုပ်သမားတွေဟာတရက်မှာ24နာရီပတ်လုံးအပူဒဏ်ကလွတ်တဲ့အချိန်ဆိုတာအတော်ရှားပါတယ်ဒီအချိန်တွေအတွက်အဖြေကတော့အာနာတိန်စစ်ကောင်စီတပ်ကိုတွန်းလှန်နိုင်ဖို့ပဲဖြစ်တယ်လို့ NUG ရဲ့အလုပ်သမားရေးရာဌာနဘက်ကဆိုပါတယ်အမျိုးသားညီညွတ်ရေးအစိုးရအလုံသမားဝန်ကြီးဌာနဒုတိယဝန်ကြီးဦးကျော်နေကအလုံသမားတွေအနေနဲ့သူတို့မကျေနပ်ချက်တွေကိုဆက်ပြီးထုတ်ဖော်ပြောဆိုလာဖို့လိုတယ်လို့ပြောပါတယ်
။အလုံသမားဒုကလည်းဒီဟာနဲ့ပတ်သက်ပြီးတော့ရသမျှကိုဥရိပောင်းဝင်တိုက်ပွဲတွေနဲ့လည်းသူတို့ရှင်ဆိုင်ကြမှာပဲ။ပေါင်းတောင်းဆိုတာလေဒါတွေနဲ့ရောအဲညီမျိုးစုံနဲ့ဒါဟာတောင်းဆိုပါမှာပဲ။အဲကျွန်တော်တို့အမျိုးသားညီညွတ်ရေးဆိုတာလုံသမားဝန်ကြီးဌာနအနေနဲ့လည်းအလုံသမားတွေကိုလည်းမထီကိုက်အောင်ပေါ့နော်မထီကိုက်အောင်လို့ကျွန်တော်တို့တွေသူတို့ရဲ့အခွင့်အရေးပို့ပြီးရရှိအောင်လို့ဒီဘက်ကစူးစမ်းပြီးနေပါတယ်ဒီအလုံသမားတွေရဲ့အခွင့်အရေးကိုဘယ်လောက်ကြီးပဲကျွန်တော်တို့တောင်းဆိုတောင်းဆိုဥရေတွင်တိုက်ပွဲဘယ်လောက်ပဲဝင်နေပြောပြောစကားစကားဥရေပေါင်းပြင်ပကနေပြီးတော့အနာသိမ့်ထားတဲ့ဒီအုပ်စုဖြစ်တယ်ပေါ့နော်ဒါကြောင့်သူတို့ကတော့ဥရေလည်းခရူးဆိုင်မှာမဟုတ်ဘူးအလုံရှင်တွေကလည်းဒီလိုမျိုးပဲထူပေါင်းနေမှာပဲ
အမျိုးသမီးစက်ရုံအလုပ်သမားတူကတော့သူ့လှုပ်ဖို့ကင်ဖက်တွေကပါသူတို့ကြုံနေရတဲ့ဆိုးဝါးတဲ့အခြေအနေကိုပြောရဲတဲ့တတိရှိလာစေချင်ပါတယ်ဒါပေမဲ့အလုပ်ရှင်ရဲ့သဘောထားကပိုအရေးကြီးတယ်လို့သူကပြောပါတယ
်ဒါကိုချင်းစာတရားနဲ့တော့ဆိုင်တာပေါ့နော်ကိုချင်းစာတက်လို့ရှင်တော့ဒီဟာအလုံးကတော့အဆင်ပြေမလို့ဒီအပူချိန်ကြီးဆိုတာကဒါအာစက်ရုံတိုင်းကလှုပ်ရှင်တိုင်းကဒီဝန်ထမ်းတွေကိုဖြည့်ဆွက်ပေးရမယ်ဟိုတောင်ဝုတ်တရားထဲမှာပါတယ်ပေါ့နော်ဒါပေမဲ့အခုနောက်ပိုင်းမှာညီမတို့ဒီလိုမျိုးကြီးပြက်ကွက်မှုတွေအများကြီးနဲ့ဒီဆိုင်ကျုံလို့နေရတယ်ပေါ့နော်ဝန်ထမ်းနဲ့ဝန်ထမ်းနိုင်အောင်ပေါ့နော်ဒီလိုမျိုးဖြစ်နေတဲ့ပြဿနာတွေအလုံးကိုပေါ့နော်တဦးတစ်ယောက်တည်းမဟုတ်ရောမှာအများနဲ့စုပြီးတော့ပေါ့နော်ဒါကိုရဲ့အာခေါင်းကိုရဲ့ဒီလှုပ်ပေးရမယ်လှုပ်ရှင်တွေကိုသိအောင်ပြောပြပေးစီရှင်လားပေါ့နော်
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ခြေနဲ့မယ်လို့ဒိုးတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒီအစီအစဉ်ကိုအလှရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒိုးတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
် Frontier မြန်မာဝိုင်းတော်သားတွေတီးဖြတ်အစီအစဉ်တင်ဆက်တဲ့ဒိုးတန်အစီအစဉ်ကို ားဆင်ကြည့်ရှုခဲ့ရဖြစ်ပါတယ်အခုတစ်ခါတော့ဒီမိုကရေစီလူခွေနဲ့ခေပြိုင်ကမ္ဘာအစည်းအဝေးကိုထုတ်လွှင့်ပေးမှာပါမြန်မာပါဝင်ကမ္ဘာတစ်ပေါင်းကမတူကွဲပြားတဲ့လူမျိုးစုတွေလာရောက်အခြေချနေထိုင်ကြတဲ့အမေရိကန်ပြည်ထောင်စုမှာလူမျိုးရေးပုတ်တိုက်မှုတွေအခုနောက်ပိုင်းပိုပြီးတော့တွေ့လာနေရပါတယ်ဒီပေါ်မှာအာရှနယ်ပွားတယောက်ရဲ့အတွေ့အကြုံကိုကိုဗီတက်ကတော့ကပါမောက်ခဒေါက်တာရီမွန်သူကိုဆက်သွယ်မေးမြန်းပြီးတော့ဒီတစ်ပတ်ဒီမိုကရေစီလူခွင့်ရဲ့ခေပြိုင်ကမ္ဘာအစည်းအဝေးမှာဦးတမောင်တန်းကတင်ဆက်ပေးထားပါတယ်ခင်ဗျာ
အမေရိကန်ရဲ့ဒီမိုကရေစီနဲ့လူခွင့်ရဲ့စနစ်ဟာလူမျိုးကွဲပြားမှုထဲမှာခြေတုံးရတဲ့စနစ်တစ်ခုပိုလို့ဖြစ်လာနေပါတယ်ဒီကြောင့်မိမိအတွေ့အကြုံကိုမျှဝေဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့ဟော်ဘီကောလိကစီဝဗေဒဌာနပေါ်ပေါက်ခဒေါက်တာရီမွန်သူဖြစ်ပါတယ်မင်္ဂလာပါဆရာမရေ
ဟုတ်ကဲ့မင်္ဂလာပါဆရာ
ဟုတ်ကဲ့ဒီလထဲမှာပဲအမေရိကန်နိုင်ငံမှာခြေစိုက်တဲ့ပူးသုတေနအဖွဲ့ကပေါ့နော်လေ့လာချက်တစ်ခုကိုထုတ်လိုက်ပါတယ
်ဟုတ်
ဒီရာစုအလေရောက်လာတဲ့အခါမှာတဲ့အာရှတိုက်တာအမေရိကန်တွေကပြောင်းရွှေ့နေထိုင်ကြသူလူမျိုးတွေထဲမှာအကြီးအမားဆုံးအုပ်စုဖြစ်လာတော့မယ်လို့သူတွေကတွေ့ရှိချက်ကပြောပါတယ်။ဒါပေမဲ့အဲ့ဒီအထက်မှာမြန်မာလူကြီးကတော့နင်းနေတာကိုသွားပြီးတွေ့ရပါတယ်။2019ခုနှစ်စည်ရင်ရဆိုလို့ရှိရင်အမေရိကန်မှာမြန်မာလူကြီးက38,900ဝန်းကျင်ပဲရှိတယ်လို့တွေ့ရပါတယ်။2019ဆိုလို့ရှိရင်မြန်မာ18,000ပဲရှိတာပါအမေရိကန်မှာပေါ့နော်ဒီတော့လာအိုနိုင်ငံကမောင်လူမျိုးနောက်မြန်မာနဲ့နီပေါ်လူမျိုးတွေဟာအမေရိကန်ကိုနောက်ဆုံးကရောက်လာကြတဲ့အာရှတိုက်သားတွေဖြစ်တယ်လို့ဆိုပါတယ်ဒီတော့ဟိုပြောင်းရွှေ့နေထိုင်သူတယောက်အနေနဲ့ပေါ့နော်ဆ iam တွေ့ကြုံခဲ့ရတာရောနောက်ပြီးတော့ကြားဘူးနားဝရှိတာရောပထမဦးဆုံးအဲမျှဝေပေးစေချင်ပါတယ်
ဟုတ်ကဲ့ဆရာအာကျွန်မစပြီးတော့ပြောချင်တာကတော့ကျွန်မရဲ့အတွေ့အကြုံကပေါ့နော်ဒါကျွန်မပြည်ကကြောင်းလာတဲ့လူတယောက်ရဲ့အတွေ့အကြုံပေါ့အဲ့တော့အာကြောင်းလာတဲ့ရင်းနဲ့ဒီမှာဆက်ပြီးတော့အထမူဝမ်းကြောင်းမှုလုပ်ဖြစ်သွားတဲ့လူမျိုးရဲ့အတွေ့အကြုံပေါ့ academic တယောက်ရဲ့အတွေ့အကြုံကိုပြောချင်ပါတယ်အဲ့တော့ကျွန်မရဲ့အာရှတိုက်တာအာ American တယောက်အနေနဲ့အားလုံးကိုစားမပြူဆိုတဲ့ကိစ္စကိုစပြီးတော့ပြောချင်ပါတယ်အာကိုယ့်ရဲ့အတွေ့အကြုံတွေကကောင်းတာလေးတွေရောမကောင်းတာလေးတွေရောပြောပြပါဆိုရင်တော့အာကောင်းတာကနေစမှာပေါ့လေကောင်းတာကတော့ဒီမှာလူမျိုးစုံပါတယ်လူမျိုးစုံတဲ့အတွက်ယဉ်ကျေးမှုအာဒီပါလာစကားအာဟိုတိတ်ပံအရာရောအကုန်လုံးပညာရဲ့အရာအင်တာစုံပါတယ်နောက်ပြီးတော့လူတွေရဲ့အတွေ့အကြုံလူတွေရဲ့ယဉ်ကျေးမှုမျိုးစုံကိုတွေ့ရပါတယ်ကိုအာတစ်ခါမှမကြုံမှုတဲ့လူဟိုယဉ်ကျေးမှုပဲဖြစ်ဖြစ်မျိုးစားအားလုံးကိုဂျုံတော်တော်များများကိုဂျုံတွေ့ခဲ့ရတော့ခဲ့ရပူပါတယ်အဲ့တော့အဲ့ဟာကိုမကောင်းတာလည်းထည့်ပြောစင်လည်းရပါတယ်ဆရာလူမျိုးတွေများတဲ့အတွက်အာလူမျိုးနဲ့လူမျိုးမှာဒါလူမျိုးရေးကိစ္စကလည်းပို့ပြီးတော့ရှုပ်ထွေးလာပါတယ်နောက်တစ်ခုပေါ့ကောင်းတဲ့အချက်ပေါ့နော်အနည်းဆုံးတော့အာဒီ high school နဲ့အာတက္ကသိုလ်အဆင့်မှာပေါ့အာ freedom of expression ရှိပါသေးတယ်အခုတော့ဒါကလည်းလို့ပြောလို့မရတော့ပါဘူးဆရာလည်းသိတဲ့အတိုင်းပဲ high school level မှာ solution စာပြီးတော့ United States ဘာသာမှာကန့်သတ်မှုတွေရှိလာနိုင်တဲ့အခြေအနေရောက်တယ
်ဆိုတော့ဆရာမသဘောမတွေ့တာလေးတွေရောဘာတွေရှိလဲ
သဘောမတွေ့တာဘာတွေရှိလဲဆိုတော့ဒါဒီနိုင်ငံကအရင်ရှင်စနစ်ကြီးဆိုးတဲ့နိုင်ငံပေါ့နော်အဲ့တော့ဒီဥစ္စာကလူမျိုးရေးကိစ္စမှာလည်းအင်မတန်တယောက်မှုရှိပါတယ်ဒီကျမဆန်ရှောက်မှုတို့ပညာရေးအလကားမဟုတ်ပါဘူးအင်မတန်ဟိုကျမရေးနဲ့ပညာရေးကအင်မတန်အကုန်ကြများတဲ့နေရာမနော
်ဦးရဲ့လေ့လာချက်မှာတော့စီးပွားရေးရဆိုရင်တဲ့ဒီအာရှတိုက်သားအမေရိကန်တွေကကောင်းကြတယ်လို့တွေ့ရပါတယ်ဆိုတော့ဝင်ငွေဘေကိုအ ਨੇ အများကျွန်တော်တို့စီပြီးကြည့်လိုက်လို့ရှိရင်အလဲတဲ့တဲ့အာရှတိုက်သားအိမ်အောင်စုရဲ့နှစ်စဉ်ဝင်ငွေက2019ခုနှစ်မှာဆိုလို့ရှိရင် 7,500 ရှိပါတယ်အမေရိကန်နိုင်ငံတစ်ခုလုံးရဲ့အလဲတဲတဲ့မိသားစုဝင်တွေက 6,100 ပဲရှိတာပါဒါပေမဲ့ကျွန်တော်တို့ဒီအာရှအုပ်စုထဲမှာပဲပါတယ်မြန်မာအိမ်အောင်စုကတော့ဒီအာရှတိုက်သားအုပ်စုထဲမှာအနည်းဆုံးဝင်ငွေရှိတဲ့အုပ်စုတို့ဒါသွားပြီးတွေ့ရပါတယ်မြန်မာက 4,400 ပဲဝင်ငွေရှိပါတယ်ဒီနှစ်မှာပေါ့နော် ဆိုတော့ဆရာမကြီးဒီအာရှတိုက်သားအမေရိကန်တွေဟာဘလူနီးတွေနဲ့ကြိုးစားခဲ့ကြတာကိုဆရာမအဲတွေ့ဘူးကြားဘူးတော့မြင်ဘူးပါလက်ခင်ဗျာ
ကျွန်မခြုံပြီးတော့ပြောရမှာနည်းနည်းလေးဝင်လေးတဲ့ကိုယ့်ရဲ့အတွေ့အကြုံကကိုယ့်ရဲ့ပုံကိုရေးရအတွေ့အကြုံတစ်ခုပဲဖြစ်တဲ့အတွက်ဟိုပညာရှင်တယောက်အနေနဲ့ဖြတ်သန်းခဲ့ရတဲ့အတွေ့အကြုံပဲဖြစ်တဲ့အတွက်ပေါ့နော်အဲတော့ဟိုဒီမှာ modern minority လို့ခေါ်ကြတယ်စံပြလူမျိုးစုလို့ခေါ်ကြတယ်ဒါပေမဲ့ကိုဟာကိုဆိုရင်တော့ဟုတ်လာပြီးထင်ရတာပေါ့ဒါပေမဲ့ခုနပြောသလိုမျိုးပဲ modern minority ဆိုတာအားလုံးကိုစားမဖြစ်ပါဘူးဒီနိုင်ငံမြင်တဲ့လူတွေရဲ့အမြင်ကတော့စားကြိုးစားတယ်ပေါ့ပြီးလို့ရှိရင်အလုပ်ကြိုးစားတယ်ပေါ့နော်အဲ့တော့ကဒါကိုအားလုံးခြုံပြီးတော့ပြောရမယ်ဆိုရင်ဒီကိစ္စဟိုတိတ်ပြီးတော့အပေါ်ရန်ဆန်တယ်လို့ပြောရမှာပေါ့နော်အဲ့တော့ဘယ်လိုပြောဟိုဘယ်လိုစူးစမ်းခဲ့ကြတာတွေ့လဲဆိုတဲ့ကိစ္စနည်းနည်းလေးပြောရတာခက်ခဲပါရဲ့ဆရာ
ဆိုတော့ဒီနေ့ဒီ Howard University ရဲ့ဒီဘွယ်နေ့တမင်မှာဆိုလို့ရှိရင်တပ်ပရာဂျိုးပိုင်နဲ့မင်ကိုပြောတဲ့အခါမှာဒါလူမျိုးကြီးစိုးရေးဝါဒဟာတဲ့ဒီမိုကရေစီအတွက်အကြီးမားဆုံးအနေဖြစ်တဲ့ဆိုပြီးတော့ဒါ American Democracy နဲ့ပတ်သက်ပြီးတော့သူကပြောသွားတာကိုတွေ့ရပါတယ်ဆိုတော့ဒီသူတေနာတွေ့ရှိချက်မှာလဲလူမျိုးခွဲခြားမှုတမျိုးမျိုးများရှိသလားလို့မေးတဲ့အခါမှာလူမဲတွေပေါ်မှာရှိတယ်လို့ဖြေတဲ့သူက80%ခန့်လုံးရှိပြီး Latin American ရွှေ့ပြောင်းနေထိုင်သူတွေပေါ်မှာရှိတယ်လို့ဖြေသူက86%ခန့်လုံးရှိပါတယ်နောက်ပြီးအာရှနယ်ဘွားတွေပေါ်မှာရှိတယ်လို့ဖြေသူက80%ခန့်လုံးရှိတာတွေ့ရပါတယ်ဆိုတော့ဒီလူမျိုးရေးဒိုင်းမိတ်နဲ့ပတ်သက်ပြီးတော့လည်းအမေရိကန်မှာဆရာမရဲ့အတွေ့အကြုံလေးနဲ့ထင်မြင်ချက်လေးကိုပြောပြပေးပါဦးခင်ဗျာ
လူမျိုးတွေကတမျိုးနဲ့တမျိုးကအမြဲတမ်းဆရာပြောသလိုမျိုးပေါ့ပုတ်တိုက်မှုပေါ့အဲ့ဟာတော့အမြဲတမ်းရှိနေမှာပဲအဲ့တော့ဤမျိုးစုံနဲ့ပုံစံမျိုးစုံနဲ့ရှိနေပေါ့နော်ဒီနိုင်ငံမှာလူမျိုးစုတွေများတဲ့အတွက်အဲ့ဒီပုတ်တိုက်မှုကလည်းလူမျိုးနဲ့လူမျိုးကြားမှာလူမျိုးနဲ့အာရှသားကြားမှာလူမျိုးနဲ့လူမျိုးကြားမှာအမျိုးမျိုးပေါ့နော်အဲ့တော့အဲ့လိုမျိုးပုတ်တိုက်မှုတွေအများကြီးရှိနေတယ်အဲ့တော့နောက်တစ်ခုစဉ်းစားမိတာပေါ့နော်နောက်တစ်ခုစဉ်းစားမိတာအရာလူမျိုးတစ်မျိုးကငကိုကသူတို့ကလူမျိုးအကြီးမားဆုံးလူမျိုးစုပေါ့အဲ့ဒီကအစပိုင်းမှာတော့လူနည်းစုကိုပန့်ပိုးခြင်းတဲ့လူတွေရှိတယ်ပန့်လက်ပေါ့ဒါပေမဲ့တဖြည်းဖြည်းနဲ့အကြီးလူမျိုးစုကသူတို့ရဲ့ဘယ်လိုပြောရမလဲ authority ကိုချိန်ချောက်လာတဲ့အခြေအနေမျိုးသူတို့ရဲ့လုပ်ပိုင်
ခွင့်ရှိတဲ့ power တွေကိုချိန်ချောက်လာတဲ့အခါမျိုး
ချိန်ချောက်လာတဲ့အခြေအနေမျိုးရောက်လာလို့ရှင်ပို့ပြီးတော့ဒါလူမျိုးပုတ်တိုက်မှုပေါ့ပို့ပြီးတော့ကြီးထွားလာပြီပေါ့နော်အဲ့တော့အခုကအဲ့လိုမျိုးအခြေအနေမျိုးကိုရောက်လာခံနေပြီပေါ့အဲ့တော့ကျွန်မဟိုကတော့နှစ်တော်အတိတ်ကြောင့်မသိတော့ဘူးတစ်ချိန်မှာလူမျိုးတွေကလူနည်းစုဖြစ်နိုင်တဲ့အခြေအနေရောက်တော့မှာပေါ့နော်အဲ့ခါကျတော့ဒါဒီလူမျိုးပုတ်တိုက်မှုကပို့ပြီးတော့ထိခြားလာတယ်ပို့ပြီးကြီးထွားလာတယ်ပေါ့ဒါကဒီမာရင်တွေ့ကြုံရတာမဟုတ်ပါဘူးဒီနိုင်ငံတော်တော်များများမှာမာဒီမလေးဒီလိုမျိုးတွေ့ကြရပါတယ
်။နောက်ဆုံးမေးခွန်းပေါ့နော်ဆရာမဒီလူအဖွဲ့အစည်းတရားအတွင်းမှာဒီမိုကရေစီနဲ့လူ့ခွင့်ရထွန်းကားဖို့အတွက်ဆိုရင်လူမျိုးခွဲခြားမှုနဲ့ပတ်သက်ပြီးတူချင်းအဆင့်ဒါမှမဟုတ်ကိုယ်အတိုင်းဝိုင်းအတိုင်းဝင်းအဆင့်ကိုယ်ရရအဆင့်မှာဘာတွေကိုလှုပ်ဆောင်ရင်ပို့ပြီးသိမြတ်တယ်လို့ဒီနိုင်ငံရဲ့အတွေ့အကြုံကဆရာမတွေ့ရပါတယ
်။ဟုတ်ကဲ့ဆရာဒါကတော့ဆရာပြောသလိုမဟုတ်နော်မူဝါဒအစဉ်ကိုပြောတာမဟုတ်ဘူးပေါ့တယောက်နဲ့တယောက်ယဉ်ကျေးမှုမတူတဲ့လူမျိုးစုချင်းချင်းပေါင်းပင်ဆက်ဆံကြတာတယောက်နဲ့တယောက်ပို့ပြီးတော့နားလည်မှုရစီတယ်လို့ယူဆပါတယ်နောက်တစ်ခုကတော့ခုနစတီရိုတိုက်တွေကိစ္စပေါ့နော်ဆွဲတွေပေါ့ဆွဲတွေကအခုထိဖြောက်လို့မရပါဘူးအဲ့တော့အဲ့ဆွဲတွေကိုကိုဟာကိုတတိထားပြီးကြီးနိုင်လို့ရှင်ရယ်ဒီလူမျိုးရေးကိစ္စတချို့နည်းနည်းလျှော့သွားတယ်ပေါ့နော်ဒါကတော့အလွယ်ပြောတာပေါ့ဟိုတော့အစွဲတွေကတော့အများကြီးပဲအဲဒီဟာဒီနှစ်ချက်ပေါ့အဲ့ဒါကတော့ဒီကိုပုဂ္ဂိုလ်တဝူးတယောက်ချင်းအနေနဲ့လုပ်လို့ရတဲ့ကိစ္စရှိပါတယ
်ဟုတ်ရရွာအတိုက်ဝန်းအနေနဲ့ဆိုရင်ဆရာမ
ရရွာအတိုက်ဝန်းအနေနဲ့ဆိုလို့ရှိရင်တော့ဒီလူမျိုးခုနကဒီတူတယောက်ချင်းကိစ္စကိုနည်းနည်းလေးချက်ကားလိုက်မယ်ဆိုလို့ရှိရင်ဒီဟို community ပေါ့သူ့ရဲ့ community မှာဘယ်သူပဲဖြစ်ဖြစ်ဝင်ပါနိုင်တဲ့အခြေအနေမျိုးပေါ့ဒါကိုရက်ရွာကဖန်တီးပေးမယ်ဆိုလို့ရှိရင်ဒါ သူမျိုးပါတာမရှိဘူးဒါဟိုလူပြူလူမဲမရှိဘူးဟိုဝင်ပါနိုင်မဲ့အခြေအနေမျိုးဖန်တီးနေမဲ့ဆိုလို့ရှိရင်ဒါတင်ပြောတဲ့အခြေအနေမျိုးပေါ့နော
်အများကြီးကျေးဇူးတင်ပါတယ်ဟုတ်တယ်
ဟုတ်ကဲ့ဆရာဟောကျေးဇူးတင်ပါတယ
်ဆိုအခုဆွေးနွေးတင်ပြသွားခဲ့သူကတော့အမေရိကန်နိုင်ငံမှာရှိတဲ့ Coffee College မှာဒီဘပိရဌာနမှာပေါပေါကဖြစ်တာဝန်ထမ်းဆောင်နေတဲ့ဒေါက်တာယူမွန်ကြီးဖြစ်ပါတယ်ကျွန်တော်တင်ပါတယ
်ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာအစီအစဉ်ကိုဥတမောင်သန်းကဆွေးနွေးတင်ဆက်ခဲ့တာဖြစ်ပါတယ်မကြာခင်မှာတော့အာရှနိုင်ငံရေးလေယာစီးပွားသတင်းများနဲ့ဥရုယာတီနဲ့အနာဂတ်ကဘာအစီအစဉ်တွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ
ဒီ UAC စနေကို Radio ရုံမြင်တင်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ
် VOA American တန်ကနေ2023ခုနှစ်မေလ29ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုလိုင်းဒိုမီတာ3251နဲ့လိုင်းလမီတာ190တို့ကနေဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုတော့အာရှနိုင်ငံရဲ့အစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ရုရှားဝန်ကြီးချုပ်ဟာတရုတ်ပြည်ကိုအလဲပတ်ရောက်ရှိသွားပါတယ်။ဒီချိန်ထဲမှာပဲတောင်တရုတ်ပင်လယ်ပြင်တဲကတရုတ်သင်္ဘောတွေပြန်လည်ထွက်ခွာပေးဖို့ဗီယက်နမ်ကတောင်းဆိုလိုက်ပါတယ်။ဒါပြင်ပြင်သစ်သမ္မတမက်ခရွန်ရဲ့မွန်ဂိုလီးယားခီးစဉ်နဲ့တောင်ကိုရီးယားရဲ့ပထမဆုံးကိုပိုင်ဂျိုဒူးလွတ်တင်လိုက်တဲ့အကြောင်းတွေကိုဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာကုဇော်မှုကျော်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
။ရုရှားဝန်ကြီးချုပ်မီဟိုင်းမစ်ရှင်စတင်ဟာတရုတ်ပြည်ကိုသူ့ရဲ့ပထမဆုံးခီးစဉ်အဖြစ်အင်ကာနေကရောက်ရှိသွားခဲ့ပြီးလေလ24ရက်နေ့ဗုဒ္ဓဟူးနေ့မှာတရုတ်ဝန်ကြီးချုပ်လီချန်းနဲ့သမရရှီချင်းပင်တို့နဲ့တွေ့ဆုံခဲ့ပါတယ်။သမရရှီချင်းပင်ကတော့ရုရှားနဲ့နှစ်နိုင်ငံဗက်ပေါင်းစုံပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြှင့်သွားမယ်လို့ပြောဆိုပါတယ်
။送你会面，请转达我对我的老朋友。
လက်ရှိနှစ်နိုင်ငံဆက်ဆံရေးဟာဗက်ပေါင်းစုံတိုးတက်လာရေးအတွက်စနစ်တကျပူးပေါင်းဆောင်ရွက်နေတဲ့အဆင့်မြင့်ဆက်ဆံရေးဖြစ်ပါတယ်။ပုံမကျေပြန့်တဲ့တိုးတက်မှုတွေအင်းနဲ့အားနဲ့ဖြစ်ပေါ်လာစေဖို့ဆက်လက်ပြီးနှစ်နိုင်ငံပူးပေါင်းဆောင်ရွက်သွားဖို့ကိုလည်းမျှော်လင့်ပါတယ်
။ဒါအပြင်ကုလသမဂ္ဂရှန်ဟိုင်းပူပေါင်းဆောင်ရွက်ရေးအဖွဲ့ BRICS စက်မှုစီးပွားအင်အားကြီး G20 ယူရေးရှားသမဂ္ဂ EEU တို့လိုနိုင်ငံတကာကိစ္စရပ်တွေမှာရုရှားနဲ့ပူပေါင်းဆောင်ရွက်သွားဖို့အဆင်သင့်ရှိတယ်လို့ဖီးလ်သမရရှိချင်းပင်ကဆက်လက်ပြောကြားခဲ့ပါတယ်။ရုရှားဝန်ကြီးချုပ်ကလည်
းမင်းစခင်ဒရာရှင်ဒဘရဆာဆက်စတွမ်ဤ
တရုတ်နဲ့ဗက်ပေါင်းစုံပူပေါင်းဆောင်ရွက်သွားဖို့ပုံမှန်ဝန်ကြီးချုပ်အဆင့်တွဲဆုံဆွေးနွေးသွားဖို့နဲ့နိုင်ငံတကာဥပဒေတွေကိုအခြေခံပြီးအင်အားစုပေါင်းစုံကိုအခြေခံတဲ့မာတီပိုလာကဘာအဖြစ်ရပ်တည်နိုင်ရေးနှစ်နိုင်ငံပူးပေါင်းဆောင်ရွက်သွားမယ်လို့ပြောဆိုခဲ့ပါတယ်။ရုရှားကယူကရိန်းကိုကျူးကျော်တာဟာကဘာတီစဲစံချိန်ဆန်ညွှန်းနေတဲ့နိုင်ငံတကာဥပဒေတွေကိုချိုးဖောက်တာဖြစ်တယ်လို့အမေရိကန်ဥဆောင်တဲ့ဒီမိုကရေစီလိုလားတဲ့နိုင်ငံအတော်များများကပြောဆိုထားပြီးရုရှားအပေါ်ဒဏ်ခတ်အရေးယူထားတယ်လို့ယူကရိန်းဘက်ကထောက်ခံကူညီပါတယ်။ဒါပေမဲ့မလာတဲ့တုန်းကတရုတ်သမ္မတရှီချင်းပင်ရုရှားကိုတွားရောက်ခဲ့ပြီးတရုတ်ဟာရုရှားနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုပေါ်ပေါ်ထင်ထင်တိုးမြှင့်လှုပ်ဆောင်လာခဲ့ပါတယ်။အခုလိုအချိန်မှာပဲဗီယက်နမ်ကသူ့ရဲ့ရေပိုင်နဲ့အထူးစီးပွားဇုံအတွင်းမေလ9ရက်နေ့ကတည်းကတရုတ်စူးစမ်းလေ့လာရေးရင်းအမှတ်30ဇင်ယန်ဟောင်နဲ့အရန်လုံခြုံရေးတင်ပေါ်5စီးပါတရုတ်တင်မောအုပ်စုတစ်ခုဝင်ရောက်နေတဲ့အတွက်ပြန်လည်ချွတ်ခွာသွားဖို့မေလ25ရက်နေ့ကြာတာပတိနေ့မှာတရုတ်အစိုးရကိုတောင်းဆိုလိုက်ပါတယ်။တရုတ်ကတော့ဒီရေပိုင်နဲ့ဟာသူပိုင်ဖြစ်ပြီးတင်မောတွေရဲ့သွားလာမှုဟာတရားဝင်တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမော်နိုင်ကတောက်ကြံလေးသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်
။中国对南沙群岛及其附近海域拥有
南沙中口 Spratly 军属的八湾ဆက်ဆက်နေတဲ့ရေပိုင်နဲ့ဟာတရုတ်ရဲ့အချုပ်ချာပိုင်နယ်မြေတွေဖြစ်ပါတယ်။တရုတ်ရဲ့ဥပဒေတွေအရဒီသင်းမော်တွေပုံမှန်လုပ်ငန်းလုပ်ဆောင်တာဟာတရားဝင်တယ်လို့ဥပဒေနဲ့အညီလဲဖြစ်ပါတယ်
။နှစ်စဉ်ကုန်ပစ္စည်းဒေါ်လာတန်ပေါင်း3တန်းဘိုးလောက်ဖြတ်တန်းနေတဲ့တောင်တရုတ်ပင်လယ်တစ်ခုလုံးရဲ့60ရာခိုင်နှုန်းလောက်ကိုတရုတ်ကတူပိုင်လို့ကျွေးကြော်နေတဲ့အတွက်ဒေသတွင်းဗီယက်နမ်၊ထိုင်ဝမ်၊ဖိလစ်ပိုင်၊အင်ဒိုနီးရှား၊ဘရူနိုင်းစတဲ့နိုင်ငံတွေနဲ့ပိုင်နဲ့အငင်းပွားမှုဖြစ်နေသလို နိုင်ငံတကာရေပိုင်တဲ့အတွက်အမေရိကန်အပါအဝင်အနောက်တိုင်းနိုင်ငံတွေနဲ့ပါအငင်းပွားနေပါတယ်။ချိန်ထဲမှာပဲပြင်သစ်သမ္မတမက်ခရွန်ဟာမွန်ဂိုလီးယားနိုင်ငံကိုမေလ22ရက်နေ့ကရောက်ရှိသွားပါတယ်။ဒီခရီးစဉ်ဟာပြင်သစ်သမ္မတတူအနေနဲ့မွန်ဂိုလီးယားကိုပထမဆုံးအကြိမ်သွားရောက်တာဖြစ်ပါတယ်။သမ္မတမက်ခရွန်ဟာဂျပန်နိုင်ငံဟီရိုရှိမာ G7 ထိပ်သီးအစည်းအဝေးအပြီးမှာမွန်ဂိုလီးယားနိုင်ငံကိုသွားရောက်ခဲ့တာဖြစ်ပါတယ်။ဂုံတွင်းပိတ်နိုင်ငံဖြစ်တဲ့မွန်ဂိုလီးယားနိုင်ငံဟာတရုတ်ရုရှားတို့နဲ့နယ်နိမိတ်ချင်းထိစပ်နေတဲ့နိုင်ငံဖြစ်ပြီးကြောင်မီးသွေးနဲ့ဓာတ်သတ္ထုတွေအဓိကထုတ်လုပ်တဲ့နိုင်ငံဖြစ်ပါတယ်။မွန်ဂိုလီးယားဟာတရုတ်နဲ့ရုရှားအပြင်အခြားနိုင်ငံတကာမဟာမိတ်တွေချက်တွင်လိုနေပြီးဥရောပရဲ့စွမ်းအင်ဆိုင်ရာအချုပ်အခြာရှိရေးမဟာဗျူဟာအရမွန်ဂိုလီးယားလည်းပါဝင်လာနိုင်ပါတယ်လို့ပြင်သစ်သမ္မတပြောခွင့်ရသူကပြောဆိုခဲ့ပါတယ်။ဒါ့အပြင်အာရှတိုက်ပါတရုတ်အင်အားကြီးထွားလာနေတဲ့အတွက်မွန်ဂိုလီးယားအပေါ်အမေရိကန်ပြည်ထောင်စုကလည်းစိတ်ဝင်တစားရှိလာနေပါတယ်။လောလောဆယ်အချိန်မှာတော့မွန်ဂိုလီးယားကထုတ်တဲ့ကြောင်မီးသွေးအားလုံးရဲ့86ရာခိုင်နှုန်းကိုတရုတ်ပြည်ကိုတင်ပို့နေတာဖြစ်ပါတယ်။အခုလိုအချိန်မှာပဲနောက်ကိုရီးယားရဲ့ချိန်ချောက်မှုတွေတိုးလာနေချိန်မှာပဲတောင်ကိုရီးယားကတော့သူ့ရဲ့ပထမဆုံးကိုပိုင်ဂျိုရုကိုမေလ25ရက်နေ့ကြာတာပတင်းနေ့မှာလွှတ်တင်လိုက်ပါတယ်။တောင်ကိုရီးယားလုံနူရီဒုံးပြန်နဲ့ပြစ်လွတ်သက်ဆောင်ခဲ့တာဖြစ်ပြီးတောင်ကိုရီးယားရဲ့အာကာသနည်းပညာမှာအဓိကတိုးတက်မှုတစ်ခုဖြစ်တယ်လို့တာဝန်ရှိသူတွေကပြောဆိုထားပါတယ်။လာမယ့်2028ခုနှစ်မတိုင်မီကာလအတွင်းနောက်ထပ်3ချိန်စမ်းသပ်လွှတ်တင်အောင်မှာဖြစ်ပါတယ်။ကြာသပတင်းဒီမှာပဲအမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့အကြီးမားဆုံးကူးတွဲစီရေးလေ့ကျင့်မှုကိုလည်းစတင်ပြုလုပ်ခဲ့ကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါမယ်။
အရှာနိုင်ငံရေးစီစဉ်ကိုကိုဇော်မိုးကျော်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့လေယာစီးပွားသတင်းများစီစဉ်ကိုထုတ်လွှင့်ပေးပါပါ။စစ်တကအာဏာသိမ်းပြီးနောက်မှာမြန်မာပြည်ပကိုတရားမဝင်လမ်းကြောင်းတွေကနေရောဘာမောင်ခိုတင်ပို့မှုတွေမြင့်တက်နေတာကြောင့်တရားဝင်တင်ပို့မှုပမာဏရော့ချနေပါတယ်။ဒီလိုသတင်းတွေအပြင်တပတ်တွင်းလေယာထွက်ကုန်တည်နေနေစည်းအတက်ကြပါတွေဖြစ်သွားခဲ့ပါသလဲ။လေယာစီးပွားသတင်းတွေကိုစူးစီးပြီးတော့ Farmers Time Media ကတင်ဆက်ပေးထားပါတယ်ခင်ဗျာ။
မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေလေယာစိုက်ပျိုးရေးချစ်သူများရှင်လန်းချမ်းမြေကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုကျော်ကျော်နဲ့အတူကျမမေစပယ်ကတင်ဆက်ပေးသွားပါမယ
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်တဲ့သတင်းတွေထဲမှာတရုတ်နိုင်ငံဗချန်ဝတ်တိန်နဲ့ရွှေလီမြို့တွေမှာပဲတီစိန်တင်တမှုနဲ့ပတ်သက်ပြီးမြန်မာနိုင်ငံသားတွေဖမ်းခံရတယ်ဆိုတဲ့သတင်းနဲ့စတင်ပါတယ်။ဂူရောင်ဒီမှာတူလောင်ထားတဲ့မြန်မာနိုင်ငံသားပိုင်ပဲတီစိန်တန်ကြီးတသိန်းအပါအဝင်မြန်မာနိုင်ငံသားပေးအောင်ကိုယ်စားလှယ်3ဦးကိုတရုတ်အာဏာပိုင်တွေကဖမ်းဆီးထားတာတလနီးပါးကြာမြင့်ပြီးလို့မူဆယ်နေဆက်ကုန်တယ်တွေကပြောပါတယ်။မြန်မာကုန်တယ်တွေဟာပဲတီစိန်တွေကိုတရုတ်ဘက်ကိုတင်ပို့ခွင့်အတွက်အကောက်ခွန်ပေးဆောင်ရမှာမယူသားတဲ့နီးလန်းတွေနဲ့လှုပ်ဆောင်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ AP25 ရဲ့နေကဖမ်းဆီးထိန်းသိမ်းလိုက်တာပါမြန်မာကုန်တယ်တွေဟာပဲတီစိန်တွေကိုဝမ်တိန်မျိုးက900လေးလုံးနဲ့ရွှေလီမျိုးက900နှလုံးမှာတူလောင်ထားတာဖြစ်ပါတယ်မြန်မာကုန်တယ်တွေအနေနဲ့ပဲတီစိန်တင်မှုရောင်းချခွင့်နဲ့ပတ်သက်လို့အကောက်ခွန်ပေးသွင်းမှုအပါအဝင်တရားဝင်စာရွက်စာတမ်းတွေပြုလုပ်သွားပေမဲ့တရုတ်နိုင်ငံဘက်ကမတရားဆွဆွဲပြီးထိန်းသိမ်းလိုက်တာဖြစ်တယ်လို့လုံကြုံရေးရအမင်းဖော်လို့တဲ့မူဆယ်တက်ငါမိုင်ဒေတာကန်ကုန်းတဲ့တူကပြောပါရယ်အခုနဲ့မှာအိန္ဒိယကပဲဝယ်မှုမြင့်တက်နေတာအပါအဝင်မြန်မာနိုင်ငံမှာပဲလက်ကြံနေပါတဲ့အတွက်မပဲပဲဒီစိန်နဲ့ပဲစိန်ကိုစည်းလုံးတွေစံချိန်တင်မြင့်တက်နေချိန်မှာထိမ့်သိမ်းခံထားရတာဖြစ်ပါတယ်ထိမ့်သိမ်းခံထားရတဲ့ကုန်းတွေနဲ့ပဲဒီစိန်တွေထုတ်ယူရောက်ချခွင့်ပေးဖို့တရုတ်အာဏာပိုင်တွေနဲ့မြန်မာဘက်ကကုန်းတွေညှိနှိုင်းဆွေးနွေးနေပေမဲ့လက်တလုံးမှာပြည်လည်မှုမရရှိဘူးလို့ကုန်းတွေကဆိုပါတယ်လက်ရှိပြည်တွင်းစည်းကမ္ဘာပဲဒီစိန်56.25ပိတ်တာတိတ်ကို39,800ကျပ်ကနေ35,000ကျပ်ထိပေါက်ဈေးရှိနေပြီးတရုတ်ဘက်မှာတော့ပဲဒီစိန်တကီလိုကို4.15ယွမ်ပေါက်ဈေးရှိနေပါတယ်
အခုနေမှာမြမနန်းနဲ့ကိုတယောက်နိုင်ငံဈေးကွက်ကိုသာတင်ပို့နေရပြီးအယောင်းဝယ်ရက်တက်နေတယ်လို့နန်းကုံတဲတွေကပြောပါတယ်မြမနိုင်ငံမှာစစ်တပ်ကအာဏာမသိမ်းခင်ကမြမနန်းနဲ့ကိုတယောက်နိုင်ငံအပြင်ဂျပန်စကပူနဲ့ထိုင်ဝမ်နိုင်ငံဈေးကွက်တွေကိုပုံမှန်တင်ပို့နိုင်ခဲ့ပေမဲ့လက်ရှိမှာတော့ပြင်ပကုန်စည်တင်ပို့ခွင့်စီကံတင်ကျပ်မှုတွေကြောင့်တင်ပို့မှုရပ်တက်သွားတာဖြစ်ပါတယ်မြန်မာနိုင်ငံနဲ့ပြင်ပတင်ပို့မှုရောကျနေပြီမဲ့အခုလပိုင်းတွင်မှာကျင်းသွင်းကုန်တွေကချိုးတင်တူလောင်နိုင်ဖို့ဝေယူနေတာကြောင့်ဈေးနှုန်းကတော့မြင့်တက်နေတယ်လို့အောင်လန်မြို့ကုန်စည်တိုင်းဥက္ကဋ္ဌနန်းကုန်တွေဦးအောင်မိုးကပြောပါတယ်ပြီးခဲ့တဲ့ဧပြီလတွင်ကဓာတုတက်ကျင်းပါတဲ့အစစ်မအောင်တဲ့နန်း45ပိတ်တော်ဝင်တဲ့အိတ်ကို35,000ကျပ်ပေါင်စီရှိရကနေလက်ရှိမှာတော့29,000ကနေ3,000ကျပ်အထိဈေးမြင့်တက်နေပါတယ်။ဓာတုတက်ကျင်းကင်းစင်ပြီးအစစ်အောင်တဲ့အမျိုးအစားကတော့45ပိတ်တော်ဝင်တဲ့အိတ်ကို32,000ကနေ33,000အထိပေါင်စီရှိနေပါတယ်။စစ်တပ်အမမသိခင်တီနေစဉ်တရုတ်နိုင်ငံဘက်ကိုမြမနန်းမျိုးစုံတန်ချိန်3သိန်းခန့်ထိတင်ပို့ခဲ့ပြီးအခုနှစ်မှာတော့မူခါမုံတိုင်းတန်ပါဝင်ရာသီဥတုဖောက်ပြန်မှုတွေကြောင့်နန်းရီတွေပိုင်ထိခိုက်ကြဆင်မှုတွေဖြစ်ပေါ်နေတယ်လို့တောင်တူတွေကပြောဆိုထားကြပါတယ
်စစ်တပ်ကအာဏာသိမ်းပြီးနောက်မှာပြည်ပကိုတရားမဝင်လမ်းကြောင်းကနေရောဘာမှောက်ခူတင်ပို့မှုတွေမြစ်တက်နေရကြောင်းတရားဝင်တင်မှုရောကြလာတယ်လို့မြန်မာနိုင်ငံရောဘာစိုက်ပျိုးထုတ်လုပ်တင်မှုရောင်းချသူများအတင်းကပြောပါတယ်မြန်မာရောဘာကိုတရုတ်နိုင်ငံကိုအများဆုံးတင်မှုနေတာဖြစ်ပြီးမလေးရှားအင်ဒိုနီးရှားစင်ကာပူနိုင်ငံနဲ့ကိုရီးယားနိုင်ငံတို့ကိုလည်းတင်မှုရောင်းချနေတာဖြစ်ပါတယ်လက်ရှိမှာထိုင်းနိုင်ငံနဲ့မလေးရှားနိုင်ငံဈေးကွက်တွေကိုတရားမဝင်မှောက်ခူရောဘာတင်မှုမှုတွေမြင့်တက်လာတာပါ
ဘလို့ပြောရမလဲတင်ပို့နေတဲ့အတိုင်းပဲတင်ပို့နေကြတာများတာပေါ့နော်ဒါပေမဲ့ရောဟိုတင်ပို့မှုတွေကတော့ဒီတရားမဝင်တင်ပို့မှုမြင့်တက်လာတဲ့ဆိုကြောင့်မလို့တရားဝင်တင်ပို့မှုတွေရော့ကြသွားတော့ပုံမှန်ထက်ဆိုရင်တော့ခါတိုင်းကျွန်တော်တို့တန်ချိန်3သိန်းကျော်ပို့နိုင်နေပြီပေါ့နော်အခုတော့2သိန်းကျော်လောက်ပဲတင်ပို့လာနိုင်တာပေါ့
အာလန်သိမိနောက်ပိုင်းမှာပြည်ပပုံကဝင်ငွေကနေရရှိလာတဲ့ဟုတ်တယ်မှုဒေါ်လာငွေကြေးရဲ့65ရာခိုင်နှုန်းကိုဗဟိုဘဏ်ကသတ်မှတ်စည်းနှုန်းနဲ့လဲလှယ်ရတဲ့စနစ်ကြောင့်တရားမဝင်တင်ပို့မှုတွေမြင့်တက်လာတာလို့ကုန်တယ်တွေကပြောပါတယ
်။ခဲခဲတွေကတော့အများကြီးပေါ့ဗျာပြောရင်ဆုံးတော့ဆုံးမှာပေါ့ဗျာနော်။လက်ရှိရတာလက်ရှိ65 35နဲ့တင်ပို့နေရတာဒါက A4 တာတွေအတွက်ကိုဒါဟိုပါပေါ့ဟိုအရင်တာတာလောက်နဲ့ပေါ့ပို့နေရတဲ့အခြေအနေမျိုးရှိတာပေါ့။ပြီးတော့တရားမဝင်တင်ပို့မှုတွေနဲ့ရှင်ပြီးတော့လိုက်ရောမလုံးနိုင်ဘူးပေါ့နော
်လက်ရှိနိုင်ငံတကာဈေးကွက်မှာရောဘာတထံကို1650ရာလင်း1900ဒေါ်လာအထိပေါက်ဈေးရှိနေပါတယ
်အခုစပီးမေလ18ရက်နေ့ကနေ23ရက်နေ့ထိဈေးကွက်တွင်အသက်ကျနေနေဖြစ်သွားတယ်လေယာဉ်ထက်ကုန်ပြီးနေဈေးနှုန်းမျိုးကိုပြောပြပေးချင်ပါတယ်ရန်ကုန်ဈေးကွက်တွင်ကိုမေလနောက်ဆုံးပတ်မှာကျပ်တုံကဝင်နေနေပြီးဈေးနှုန်းအနည်းငယ်မြင့်တက်နေပါတယ်။ကျပ်တုံတပိတ်တာကို1900ကျပ်ကနေ2250ကျပ်ကြားအယောင်းဝယ်ဖြစ်နေပြီးဈေးကွက်ထဲကိုမုံရွာဆိုင်ဖြူပခုတ်ကူမင်းဘူးနဲ့ရွှေဘူးနယ်ဘက်ကကျပ်တုံတွေအဝင်ရှိနေပါတယ်။လက်ရှိကျပ်တုံဈေးကွက်ထဲမှာပျက်စီးကောင်းရှားနေပြီးအရေးသွေးကောင်းကျပ်တုံတွေဝင်ရောက်လာရင်ဈေးတွေထက်သင့်နိုင်တယ်လို့ကျပ်တုံရောင်းဝယ်ရေးလုပ်ကိုင်သူတွေကတုံ့တက်ထားကြပါတယ်လက်တလုံးမှာမြမကျပ်တုံပြင်ပဈေးကွက်နေနဲ့တရုတ်နဲ့ဗီယက်နမ်နိုင်ငံတို့ကိုတင်ပို့နေရပြီးကျင်းသွေးဆိုင်ဧကနဲ့အထွက်နှုန်းရော့ချနေတာကြောင့်ရေရှည်မှာဈေးပိုကောင်းလာနိုင်တယ်လို့လည်းကုန်တယ်အချို့ကတုံ့တက်ထားကြပါတယ
်အခုနှစ်မှာပြည်တွင်းအထွက်နှုန်းရော့ချခဲ့တဲ့မပဲကအိန္ဒိယဝယ်လိုရတဲ့အတူမမျှော်မှန်းထားတဲ့ဈေးတန်းထိမြင့်တက်နေရကနေမေလ22ရက်နေ့မှာဈေးအနည်းငယ်ပြန်ကျလာပါတယ်ရန်ကုန်ဘေးရောင်ကုန်စည်တိုင်းဈေးကွက်မှာမေလ22ရက်နေ့ကမပဲ FHRC တထံကို23,500ကျပ်တိပေါက်ဈေးရှိခဲ့ပြီးမေလ23ရက်မှာတော့တထံကို23,600ကျပ်ကိုပြန်လည်ကျဆင်းသွားပါတယ်တရက်တွင်မပဲ FHRC တထံကို15,000ကျပ်တိဈေးကျဆင်းသွားတာဖြစ်ပါတယ်
ပီကရရဲ့တွင်မှာတောက်လျှောက်မြင့်တက်နေတဲ့ပဲစင်ကုန်ဈေးနှုန်းကလည်းမက်ပဲမီတူအနည်းငယ်ပြန်ချဆင်းလာပါဗျ။ Jangan kau bina kongsi dari segi mana. Pesing orang asli tetanggu, mana sahaja ni kan, nasi cakap dengan syaitan kuna tahu ngaya jadi. Sancin teh emyek zidan maya si nebi, mana sahaja ni maro tetanggu, nasi nanti cakap dengan tahu ngaya jago Pesing orang asli kan, tapi tuan tahu ngaya jaga senduah raba. Tapi macam tiga wala pite, ini yang ngaya perlu ecem ya nebi.听对嘛嘞，那件百姓用的你来讲，真是得来的嘞路，懂得台湾个看满他家吧嘞。啊，可真是比他的敌人谁能没个？啊，前年伢讲嘞，木瑞是哪吧嘞些？
来啊，西瓜的伢西征哥 ，Famous Time Media 个电视比给他去吧嘞。Good car 哦，那从江西嘞，乌鲁亚的呢，哪个个话西征哥讨论比嘛吧？ကမ္ဘာကြီးရဲ့အဆုတ်ဖြစ်တင်စားခေါ်ဝေါ်ကြတဲ့အမေဇုန်တတော်ကြီးထဲမှာကာဗွန်နိုင်အောက်ဆိုက်ဓာတ်ငွေတွေထုတ်လွှတ်ဖို့သိပ္ပံပညာရှင်တွေပြင်ဆင်နေကြပါတယ်။ကာဗွန်ဓာတ်ငွေတွေကိုတတော်ကြီးကဘလောက်စုပ်ယူပေးမလဲဆိုတာစမ်းသပ်တာဖြစ်ပါတယ်။ဗြိတိန်နဲ့ဘရဇောနိုင်ငံပူးပေါင်းဆောင်ရွက်နေတဲ့သဘောပတ်ဝန်းကျင်ဆိုင်ရာသိပ္ပံစူးစမ်းမှုအကြောင်းဥရုယာတီနဲ့နာဂတ်ကမ္ဘာအစည်းအဝေးမှာလမ်းလောင်းကတင်ပြပေးထားပါတယ်ခင်ဗျာ။
ဘရာဇီးလ်နိုင်ငံကအမေဆုံအမြဲစိမ်းတတော်ကြီးထဲမှာမျော်စင်ကြီး6ခုကိုအဝိုင်းပတ်ချထားဖို့တိဆောက်နေပါတယ်။အမေဆုံတော်ကြီးထဲကိုကာဗွန်နိုင်အောက်ဆိုက်ဓာတ်ငွေတွေကိုဒီစင်ကြီးတွေကနေတမင်ထုတ်လုပ်နိုင်အောင်ဆောင်ရွက်နေကြတာဖြစ်ပါတယ်။ကာဗွန်နိုင်အောက်ဆိုက်ဓာတ်ငွေတွေကိုအမေဆုံတတော်ကြီးကဘလောက်အတိုင်းအတာထိစုပ်ယူပေးမလဲဆိုတာ Amazon Face Project ကသိပ္ပံပညာရှင်တွေစမ်းသပ်မှာပါ။ကမ္ဘာကြီးတနေ့တခြားပို့ပြီးတော့ပုံနှွေးလာတာဟာလူလူတွေကာဗွန်နိုင်အောက်ဆိုက်ဓာတ်ငွေတွေထူထပ်သိသိလာလို့ဖြစ်တယ်လို့ပညာရှင်တွေကအစဉ်တစိုက်ပြောဆိုထားတာဖြစ်ပါတယ်။ကမ္ဘာအကြီးဆုံးအမြဲစိမ်းတက်တော်ကြီးကဥဒုယာတိပြောင်းလဲမှုအပေါ်ဘလို့တုံ့ပြန်နေတယ်လဲဆိုတာနားလည်လာအောင်ရည်ရွယ်ပြီးတော့အခုလိုဆန္ဒသားဖြစ်ပါတယ်။ကမ္ဘာပူနွေးမှုမှာတက်တော်ကြီးတွေရဲ့အခန်းကဏ္ဍကဘယ်နေရာမှာရှိနေတယ်လဲဆိုတာအဖြေရှာမြတဲ့ပုံစံတစ်ခုအဖြစ်ရှိနေသေးတယ်လို့သိပ္ပံပညာရှင်တွေကပြောပါတယ
်။ Eu costumo dizer que o Amazon Face é uma janela pro futuro.
Amazon Face စီမံကိန်းကိုအနာဂတ်ရဲ့ဗရင်းပေါက်တစ်ခုအဖြစ်ကျွန်တော်ပြောလို့ရှိပါတယ်။အဲ့ဒီဗရင်းပေါက်ကိုဖွင့်ကြည့်လိုက်တဲ့အခါနောက်အနှစ်30မှာဘာဖြစ်လာမလဲဆိုတာတွေ့မြင်နိုင်ပါတယ်။ကျွန်တော်တို့မှာအခြေအနေရှိပါတယ်။ထိခိုက်ပျက်စီးတဲ့လမ်းကြောင်းဘက်သွားနေတယ်ဆိုရင်လည်းအဲ့ဒီအခြေအနေတွေနဲ့သဟဇာတာကြောက်အောင်လုပ်ဖို့အချိန်ရှိပါသေးတယ်။ဒါကြောင့် Amazon တော်ကြီးထဲမှာဘာတွေဖြစ်လာမလဲဆိုတာကြိုတင်သိထားရမှာပါ။ဘယ်လမ်းကြောင်းကိုသွားနေတယ်လဲဆိုတာသိရင်ရင်ဆိုင်ဖို့ပြင်ဆင်ထားရမှာဖြစ်ပါတယ
်။တဘာဝပတ်ဝန်းကျင်နဲ့ဇီဝကိရစင်တွေမပြောင်းပြက်အောင်ထိန်းသိမ်းရမယ့်ကိစ္စဟာနိုင်ငံတော်လုံခြုံရေးနဲ့ဆိုင်တဲ့ကိစ္စလည်းဖြစ်တယ်လို့ကာလုစ်ကပြောပါတယ်။အခုလိုကာဗွန်ဓာတ်တွေလွတ်ထုတ်ပြီးတော့စမ်းသပ်ခြင်းအပြင်ဒီကအခြေအနေတွေနှောက်ပြန်လှည့်လို့မရအောင်ထိခိုက်ပျက်စီးသွားမလားဆိုတာကိုသိနိုင်ပါလိမ့်မယ်။တစ်ပင်နဲ့တဘာဝပေါင်းစုံကဲအောင်ရလည်းဖြစ်တဲ့ကမ္ဘာဇီဝကိရစင်နဲ့အများဆုံးရှိရာအမေဆုံးတတော်ကြီးတွေမှာအခုလိုစမ်းသပ်တာကဇီဝကိရစနစ်ကြီးအတွက်တော့တိတ်တော့အနည်းမကင်ပါဘူး။ဘရာဇီးနိုင်ငံရဲ့အမေဇောနာပြည်နယ်မြို့တော်မန်နူဝက်မြောက်ဖက်44မိုင်အကွာလောက်မှာတီစီမံကိန်းကိုဆောင်ရွက်နေတာပါ။အစိုးရအဖွဲ့အစည်းတစ်ခုဖြစ်တဲ့အမေဆုံးသုတေသနဌာနအမေဆုံး research ကတီစီမံကိန်းကိုဦးဆောင်လုပ်ကိုင်နေပါတယ်။တီစီမံကိန်းကိုဗြိတိန်အစိုးရကဒေါ်လာ6တန်းထည့်ဝင်ကူညီဖို့ကတိပြုထားပါတယ်။ဘရစ်တိန်နိုင်ငံခြားရေးဝန်ကြီး James Cleverly ကလည်းမေလ23ရက်နေ့မှာတီစီမံကိန်းရှိရာကိုယ်တိုင်လာရောက်လေ့လာခဲ့တာပါ။
This cooperation and collaboration between our two nations will have an incredibly important role to play.
Britain and Brazil နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုကတက်ရှိတရားဝင်ကိုကာကွယ်နိုင်မှုအလွန်အရေးပါပါလိမ့်မယ်။တက်ရှိတွေသဘာဝပတ်ဝန်းကျင်နဲ့ကမ္ဘာမြေကိုပါကာကွယ်နိုင်မှုအရေးပါလာမှာဖြစ်ပါတယ်။နောင်လာမယ့်ကျွန်တော်တို့ရဲ့အနာဂတ်မျိုးဆက်တွေတာသမီမြင့်မြင့်တွေအသက်ရှင်နေထိုင်နိုင်တဲ့ကမ္ဘာတစ်ခုအဖြစ်ဆက်လက်တည်ရှိနေအောင်ကာကွယ်ဆောင်ရွက်ရလဲရောက်ပါတယ်။
လာမယ့်နှစ်2024နှစ်လယ်လောက်မှာတော့စီမံကိန်းကိုအပြည့်အဝလက်ပတ်နိုင်မှာပါမေလာထဲမှာကနဦးစတင်ဆောက်လုပ်နေတဲ့မျိုးစင်တစ်ခုကိုတော့အောက်ဟုတ်လလောက်မှာစတင်အသုံးပြုနိုင်မယ်လို့မျှော်မှန်းထားပါတယ်မျိုးစင်တစ်ခုမှာအလူမီနီယမ်တိုင်16ခုနဲ့12ထပ်မြင့်အဆောက်အုံလောက်တည်ဆောက်ထားပါဒီမျိုးစင်တွေကနေပက်ဖြန်းထုတ်လုပ်မဲ့ကာဗွန်နိုက်အောက်ဆိုက်တန်ငွေတွေပြက်လက်မသွားအောင်လို့ကုမ္ပဏီ3ခုကတင်သွင်းมาဖြစ်ပါတယ်ဖလောင်အိမ်တန်ငွေတွေဟာဓာတ်ဆီဒီဇယ်ဆီနဲ့ကြောင်မီသွဲတွေအပြင်ရှင်ပေါင်းဆောင်နဲ့စက်ရုံအလုပ်ရုံတွေကနေရောစိုက်ပျိုရေးနဲ့မွေးမြူရေးလိုလုပ်ငန်းပေါင်းဆောင်ကနေနေစဉ်ထွက်ရှိနေတာပါ
There's been plenty of chatter, but we are not yet organizing ourselves and concentrating the deployment of renewable energy, the shift out.
burmese@voanews.com ဖြစ်ပါတယ်။ VOA America အတန်ရဲ့မနက်ပိုင်းမြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းတူမီတာ3249နဲ့လိုင်းလမ်းမီတာ190တို့ကနေအတန်လွှင့်ပေးနေတာဖြစ်ပါတယ်။အခုတော့ကြန့်ရှိနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုမတ်ဆုမြတ်မောင်ကတလဲကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
။ America အစိုးရ30ရက်အတွက်ချီးယူနိုင်ပင်ငွေပမာဏတိုးဖို့အစိုးရနဲ့လွှတ်တော်ကြားမှာသဘောတူညီမှုတွေမရသေးပေမဲ့ဂျွန်လ5ရက်နေ့အထိအစိုးရလည်ပတ်လို့ရသေးတယ်လို့ဒီဗန်နာယုံကြီးကပြောကြားလိုက်တာမို့စိတ်သက်သာရရရှိခဲ့ပါတယ်။အစိုးရတုန်းကတော့ဂျွန်လ10ရက်နေ့မှာမှအစိုးရသုံးဖို့ငွေထပ်မချိနိုင်ရင်အသုံးစိတ်ပြတ်ပြီးတော့ဝန်ထမ်းတွေလာစာမပေးနိုင်တာအပါအဝင်အစိုးရလုပ်ငန်းတွေထိခိုက်မဲ့အကြောင်းဝန်ကြီးချန်တဲ့ရဲလင်းကပြောကြားထားခဲ့တာပါ။ဒါပေမဲ့ဂျွန်လ5ရက်အထိအသုံးစိတ်ချိနိုင်တယ်လို့ဝန်ကြီးရဲလင်းကတောက်ချာနေ့ကခန့်မှန်းပြောပါတယ်။သမ္မတဂျိုးဘိုက်ဒန်ကတော့အစိုးရနဲ့လွှတ်တော်ကြားအကြွေးထပ်ယူနိုင်ရေးသဘောတူညီချက်ရမှာပါလို့တောက်ချာနေညနေပိုင်းတော့အကောင်းမြင်ပြောကြားခဲ့ပါတယ်။သမ္မတဘိုက်ဒန်နဲ့အောက်လွှတ်တော်ဥက္ကဋ္ဌ Republican အမတ် Kevin McCarthy တို့ကြားမှာသဘောတူညီမှုရရှိဖို့ညှိနှိုင်းသူတွေတောက်ချာနေညပိုင်းထိအခြေတည်ဆွေးနွေးခဲ့ကြပါတယ်။ Republican တွေဘက်ကအစိုးရအသုံးစိတ်ကိုတည်တည်တသာလျှော့ချရမယ်လို့တောင်းဆိုနေပြီးတော့ Democrat တွေဘက်ကလည်းတောင်းဆိုထားတဲ့တချို့ကိစ္စတွေကမဖြစ်နိုင်ဘူးလို့ပြောနေကြဆဲဖြစ်ပါတယ်။ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီကယူကရိန်းအတွက်နောက်ဆုံးပေါ်တိုက်လေရင်တွေတက်စင်တာပါဝဲခင်မီကာကွယ်ရေးလုပ်ငန်းစဉ်တွေထင်ထားတာထက်မြန်နေပြီလို့မနေ့တုန်းကဒီသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။တစ်ချိန်တည်းမှာပဲဂျာမနီနိုင်ငံကလည်းဝေဟင်ကအမည်ပြင်ပြမဆိုင်ဒုံးကျည်တွေကူညီထောက်ပံ့ပေးဖို့ယူကရိန်းကတောင်းဆိုထားတဲ့အကြောင်းဂျာမနီကာကွယ်ရေးဝန်ကြီးကဒီကနေ့ပြောကြားပါတယ်။တူရကီနိုင်ငံမှာတော့ဒုတိယအကြော့သမ္မတရွေးကောက်ပွဲကိုနှစ်ဖက်တနည်းကလေးနေမှကျင်းပမှာမို့ပြန်လည်ရှင်းပြန်ကြမယ်လက်ရှိသမ္မတရီဂျက်တာရဲ့အာဒိုဝါနဲ့ဒီအဓိကတိုက်ခန်ကောင်းဆောင်ကမောကွစ်တာရိုဂလူးတို့နောက်ဆုံးမဲဆက်မှုတွေကိုလုပ်နေကြပါတယ်။2014ခုနှစ်ထဲကသမ္မတဖြစ်အုပ်ချုပ်နေပြီးတော့အာနာရှင်ပိုဆန်လာတဲ့သမ္မတအာဒိုဝါနဲ့ဒီမိုကရေစီစနစ်ပြန်လည်တည်ဆောက်မယ်လို့ကတိပေးထားတဲ့ဒီကွစ်တာရိုဂလူးတို့တဲကဘသူ့ကိုသမ္မတဖြစ်ရွေးမလဲဆိုတာကိုတူရကီပြည်သူတွေမနှက်ဖြန်ကြရင်ဆုံးဖြတ်ကြရမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ဒီစစ်ပွဲတွေတွင်ကြာရောက်ခဲ့တဲ့စစ်သည်တွေကိုဂုဏ်ပြုတဲ့ Memorial Day အောက်မေ့ပွဲနေ့တနင်္လာနေ့မှာကြာရောက်မှာမို့နိုင်ငံတော်ဝန်ကခီးသည်တွေဝါရှင်တန်မြို့တော်ကိုလာရောက်နေကြပါတယ်။ဝါရှင်တန်မြို့တော်နဲ့ကယက်ဗာဂျီးနီးယားပြည်နယ်တွေကအာလင်တန်အမျိုးသားစစ်သင်ကြားအပြင်ကြာဆုံးစစ်သည်တွေအတွက်ဂုဏ်ပြုထိမ့်မှန်လုပ်ထားတဲ့မြို့တော်တွေကနေရာတွေကိုတွားရောက်ပြီးဂုဏ်ပြုနေကြသလိုတချို့ရက်ွက်တွေမှာဆိုရင်လည်းအိမ်တိုင်းရှေ့မှာဒီ American အလံငယ်တွေစိုက်ထူပြီးတော့ကြာဆုံးစစ်သည်တွေကိုမမေ့ဘူးဆိုတာကိုပြသနေကြပါတယ်ရှင်။
တရင်ချင်းချုပ်ကိုမတ်ဆုမြတ်မောင်ကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညအစည်းအဝေးထုတ်လုပ်ရေးမှုကအလိမ်မာဖြစ်ပြီးတော့အတန်လမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Charleston Mock နဲ့ Tier 1တို့ဖြစ်ပါတယ်။ VOA American အတန်ရဲ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုည9နာရီကနေ10နာရီထိလိုင်းတိုမီတာ3251နဲ့လိုင်းလမ်းမီတာ190တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သွားရရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတစ်ညဖြစ်ပါစေခင်ဗျာ။ကျွန်တော်ရန်လိုက်ပါ
This program has come to you from the Voice of America, Washington.